Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မတ်လ23ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီအထိအစီအစဉ်တွေကို line to meter 30.48 line lab meter 190နဲ့ VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တပောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်ကတော့တာညူပါ။ယူကရိန်းနိုင်ငံတွင်ကြမ်းဖက်မှုတွေအတွက်ရုရှားကိုတစ်ချိန်မဟုတ်တစ်ချိန်ရည်ယူပစ်ပေးရမယ်ဆိုပြီးတော့ယူကရိန်းသမ္မတကပြောပါတယ်။နော်ရန်ဂျာထောင်နဲ့အင်အားမဲ့ဖြစ်ခဲ့ရတဲ့ရန်ဂျာစခန်းအတွင်းမိလောင်မှုဟာတမင်စီစဉ်ဆောင်ရွက်တဲ့ရှုံမီဖြစ်တယ်ဆိုပြီးတော့စုံစမ်းရေးအဖွဲ့ကတင်းဦးနေနေမှာပြောပါရဲစားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အတူကြီးညာပြီးတော့ရှိပါရယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီကနေ့မကြခင်ကြားကြရတော့မယ်သတင်းစီရင်ခံချက်တွေထဲမှာတော
့28ရောက်ရယ်တန်ငါတို့3ပါးပေါ့နော်စစ်ကောင်စီကဖန်ပြီးတော့တပ်လိုက်တာအဲ့တော့ဖန်ပြီးတက်ခတ်တဲ့အလောင်းကိုတွေ့
ခုကြားခဲ့ရတာကတော့ရှမ်းပြည်နယ်ပြည်လောင်းမြို့နယ်နတ်နေချေးရွာဘုန်းကြီးကျောင်းမှာခိုးလုံနေကြတဲ့ရဟန်းရှင်လူတွေပြစ်သက်ခံရတဲ့သတင်းတွေကအတန်ဖြစ်ပါတယ်။ဒီသတင်းပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဒါ့အပြင်မိုင်းချင်းနိုင်ရဲ့ဒီမိုကရေစီရေးရဆွေးနွေးကောင်းကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတွင်ကြမ်းဖက်မှုတွေအတွက်ရုရှားကိုတစ်ချိန်မဟုတ်တစ်ချိန်ရေးယူအပြစ်ပေးရမယ်ဆိုပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်။ရုရှားတို့ရဲ့စနေနေ့ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်ခါဆန်ဒေသမှာဇီးဝယ်ထွက်ကြတဲ့ပြည်သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရတယ်။ယူကရိန်း3ဦးထက်မနည်းသေဆုံးခဲ့ကြရတယ်ဆိုပြီးတော့စနေနေ့သူ့ရဲ့နေ့စဉ်မိကုံးမှာပြောဆိုသွားတာပါ
။ Меншні ж за один тиждень за час із 6 березня і лише на одному
Заборіжжя мює кезе куні тана ткху лонгу Russia Dongji Dzin Satin Timan ge lu we nezat de shao ma le lu ri thait lan thwet pi ja aw lu ji yo ri ko le nat ji ri ne pye khat ni ye su bi lo Ukraine tamara ga sin ni me kon ma pyo su twa ba de Ukraine pi tu ri ko ajan phat mu ri twet Russia ko apit pi ya ma phit de lu le tu ga pyo su ba de Ukraine si ga ni ngwe gu ri ko tet thout pi lo Russia ko amyo myo phom mon ngwe ji thauk pan pi ni ja de လောင်စာလုပ်ငန်းတွေမှာပါဝင်ပတ်သက်သူကုမ္ပဏီ280ကျော်နဲ့လူ120ဦးတို့ကိုရေးယူတဲ့အမေတရက်ကိုလည်းယူကရိန်းသမ္မတကထုတ်ပြန်ပြောဆိုခဲ့ပါတယ်။တချိန်တည်းမှာတော့ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်းကူပီယက်စကမှာရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်လို့အရသားတွေကိုဘေးလွယကိုထွက်ခိုင်းနေရပါတယ်။အဲဒီမျိုးကိုပြီးခဲ့တဲ့လတွေအတွင်းကယူကရိန်းတပ်တွေကပြန်လည်ထိန်းချုပ်ထားခဲ့ပေမဲ့အခုရုရှားကတဖန်ပြန်လည်ထိုးစစ်ဆင်ပြီးတော့တိုက်ခိုက်လာတာပါ။ပြီးခဲ့တဲ့စက်တင်ဘာလကကာကက်ဒေသကိုယူကရိန်းတပ်တွေပြန်လည်သိမ်းယူခဲ့တာကြောင့်ယူကရိန်းကစစ်ပွဲမှာအသာစီးရခဲ့ပေမဲ့အခုဒီရုရှားကထိုးစစ်ပြန်ဆလာပြီးတော့ဒေသခံတွေအဖို့ကပုံမှန်ဘဝကိုပြန်ရဖို့ခက်ခဲလာကြပါရခင်ဗျာ
အမေရိကန်ရဲ့အကျဉ်းသားလဲလှယ်ဖို့နီးလာနေပြီဖြစ်ကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပေမဲ့အမေရိကန်ကချက်ချင်းသူ့ပြောကိုပယ်ချလိုက်ပါတယ်အီရန်နဲ့အမေရိကန်ပြည်ထောင်စုကြားမှာအကျဉ်းသားတွေလဲလှယ်ရေးနဲ့ပတ်သက်ပြီးမကြခင်ရက်တွေကသဘောတူညီချက်ရရှိခဲ့တယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးအမီရာဒေါ်လာဟီယန်ကအီရန်နိုင်ငံတော်ပိုင်ရုပ်မြင်သံကြားနဲ့အင်တာဗျူးမှာတနင်္ဂနွေနေ့ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနက်ပရက်ဆာတော့ဒီပြောဆိုချက်ဟာရက်ဆက်ကြမ်းကြုတ်တဲ့လိမ်လည်မှုဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။အီရန်ကအမေရိကန်နိုင်ငံသား3ယောက်ကိုမာရင်းစွာထိမ့်သိမ်းပြီးဒီပြောဆိုချက်တွေကြောင့်အဆိုပါ3ယောက်ရဲ့မိသားစုတွေခံစားရစေတယ်လို့ပြောရေးဆိုခွင့်ရှိသူနက်ပရက်ဆာပြောပါတယ်။အင်ဂျီရောအမျိုးသားလုံခြုံရေးကောင်စီရဲ့ထုတ်ပြန်ချက်ထဲမှာလည်းဒီပြောဆိုချက်ကမှားယွင်းတယ်လို့ပြောထားပါတယ်။အီရန်တာဝန်ရှိသူတွေဟာလောက်ကျန်ပြောဆိုဖို့ဝန်မလေးကြဘူးလို့လည်းသတင်းထုတ်ပြန်ချက်မှာဆိုပါတယ်။ဆီယမက်နာမာဇီ၊အီမက်ရှာဂီနဲ့မိုရတ်တန်ဘတ်မိသားစုတွေအတွက်ဒီလိုဒိညာပြောဆိုချက်တွေကြောင့်ရင်းနှီးစရာဖြစ်ရပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးကအရင်ကတည်းကအလားတူအပြောဆိုတွေရှိခဲ့သလိုနိုင်ငံမှာရှိနေတဲ့အီရန်ရဲ့ပိုင်ဆိုင်မှုတွေအမေရိကန်ကထိန်းချုပ်ထားတာနဲ့ပတ်သက်ပြီးသဘောတူညီချက်ရတယ်လို့ပြောဆိုတာတွေလည်းရှိခဲ့ပေမဲ့ဘယ်တော့မှဘာမှဖြစ်မလာခဲ့ပါဘူး။အီရန်နိုင်ငံမှာသာသနာအုပ်ချုပ်ရေးစနစ်ပေါ်ကန့်ကွက်ဆန္ဒပြလာကြတာတွေများလာနေတဲ့အချိန်မှာဒီလိုပြောဆိုချက်တွေဟာပြည်တွင်းထောက်ခံမှုရဖို့ UN ပြောဆိုပုံရတယ်လို့ AP သတင်းကသုံးသပ်ထားပါတယ်။
ဆွစ်ဇာလန်လုတ်နယ်လက်နက်တွေယူကရိန်းကိုပို့မှုတားမြစ်ချက်ပေါ်မှာဆွစ်ဇာလန်သမ္မတအလန်ဘာဆက်ကခုခံပြောဆိုပြီးတော့သူ့ရဲ့ဂျာနီရက်တိမှုမူဟာအရင်ကထက်ပိုပြီးတော့အရေးပါလာတယ်ဆိုပြီးတော့တနင်္လာနေ့အင်တာဗျူးတစ်ခုမှာပြောထားပါရယ် ဆွစ်ဇာလန်လို့လက်နက်တွေစစ်ပွဲတွေမှာအသုံးမပြုရဘူးလို့လည်းအပတ်စဉ်သတင်းစာတစ်ခုနဲ့သူကမေးမြန်းခန်းမှာပြောဆိုထားတာပါယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2020ခုနှစ်ဖေဖော်ဝါရီလကစပြီးတော့ဗမ်လိုက်ကြားနေမှုဆိုတဲ့ဆွစ်ဇာလန်နိုင်ငံရဲ့ရှေ့ကြားတဲ့အစဉ်လာအပေါ်မှာအတော်လေးကိုအငင်းပွားပြောဆိုမှုတွေရှိခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဟာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ရုရှားကိုပြစ်မှတ်ထားအရေးယူတဲ့ EU ရဲ့ရှေ့ဆောင်မှုအတိုင်းပဲလိုက်ခဲ့ပါတယ်။ဒါပေမဲ့လို့လဲဆွစ်ဇာလန်လက်နက်တွေပိုင်ဆိုင်ထားတဲ့နိုင်ငံတွေကဒီလက်နက်တွေကိုယူကရိန်းကိုလွှဲပြောင်းပေးဖို့ကိုတော့ဆက်ပြီးတော့တားမြစ်ပိတ်ပင်ထားပါတယ်။ဂျာမနီ၊စပိန်နဲ့ဒိမတ်နိုင်ငံတွေကမြစ်တိုက်ရဲခံထားပေမဲ့လည်းနိုင်ငံတကာလက်နက်ကိုင်ပြပခတွေကိုဆွစ်ဇာလန်နိုင်ငံလက်နက်တွေမရောက်ရှိစေဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေအရဆိုပြီးတော့ဆွစ်ဇာလန်ဘက်ကဒီနေ့အထိကိုညှင့်ပယ်ထားပါတယ်။ဒီမူဝါဒဟာညီညာရေးလူသားချင်းစာနာမှုဥပဒေသားနဲ့ဖြစ်နိုင်လို့ရှိရင်စစ်ဆန်ဆွေးနွေးနိုင်မှုအပေါ်မှာအခြေခံတယ်ဆိုပြီးတော့ဆွစ်ဇာလန်သမ္မတကပြောပါတယ်လူသားချင်းစာနာမှုနဲ့လူခွင့်ရေးဥပဒေဂျနီဗာသဘောတူညီချက်ကိုအကောက်အွယ်ပေးဖို့ဆိုတာဟာအရင်ကထက်ပိုပြီးတော့အရေးကြီးလာတယ်လို့လည်းသူကပြောပါတယ်ဆွစ်ဇာလန်နိုင်ငံဟာဂျနီဗာသဘောတူညီချက်အခြေတရားနေရာဖြစ်တယ်လို့ပဲ ICRC ကမ္ဘာချက်ချင်းဤအဖွဲ့နဲ့ကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂဌာနချုပ်ရှိတဲ့နေရာဖြစ်တာမို့လို့ဆွစ်ဇာလန်နိုင်ငံရဲ့အခန်းကဏ္ဍကိုသူ့နိုင်ငံရဲ့ဥပဒေမှာထည့်သွင်းပြဋ္ဌာန်းထားတယ်လို့လည်းဆိုပါတယ်ယူကရိန်းစစ်ဆုံးသက်ရေးရုရှားနဲ့စစ်ဆင်ညှိနှိုင်းမှုအနည်းနဲ့အမြန်လိုအပ်တယ်ဆိုတာကိုသူ့အနေနဲ့ယုံကြည်တဲ့အကြောင်းလည်းပြောပါတယ်။ဆွစ်ဇာလန်လက်နက်တွေကိုတတိယနိုင်ငံကတဆင့်လွှဲပြောင်းရေးကတ်သက်ထားချက်တွေကိုပြန်လည်ဖြေလျှော့ပေးဖို့ဆွစ်ဇာလန်လွှတ်တော်တွေအထိကြိုးပမ်းပြောဆိုမှုတွေရှိလာပါတယ်။ဒီလိုမျိုးဖြေလျှော့မှုရဖို့အတွက်လွှတ်တော်နဲ့အစိုးရကြားမှာပြန်လည်ဆွေးနွေးရမှာဖြစ်ပြီးတော့လူလူဆန္ဒခံယူပွဲတရလည်းလုံကောင်းလို့ရဖွယ်ရှိပါတယ်။ဒါပေမဲ့လည်းသူ့ရဲ့အမြင်အရရောအစိုးရရဲ့ရည်တည်ချက်အရရောဆွစ်ဇာလန်လက်နက်တွေကိုစစ်ပွဲတွေမှာအသုံးမပြုရဘူးဆိုပြီးတော့ဆွစ်ဇာလန်သမ္မတကပြောဆိုပါတယ်ခင်ဗျာ။
တဘရာဟောင်းထရမှာ2021ခုနှစ်ဇန်နဝါရီလ6ရက်လွတ်တော်စီးနင်းတိုက်ခိုက်ခဲ့တာကိုအားပေးအားမြောက်ပြုခဲ့တဲ့အတွက်ပုဂ္ဂိုလ်ရေးရာတာဝန်ရှိတယ်လို့ဒုတိယတဘရာဟောင်းမိုက်ပန့်စ်ကပြောလိုက်ပါတယ်။အဒီချိန်တုန်းကရွေးကောက်ခံရတဲ့တဘရာဘိုင်ဒန်ကိုလွတ်တော်မှာအတီးပြူတာပြက်ပြားသွားအောင်ထရမ့်ထောက်ခံသူတွေကလွတ်တော်ကိုအကြမ်းဖက်စီးနင်းခဲ့ကြတာဖြစ်ပါလေ။တဘရာထရမ့်မှားခဲ့ပါလေ။ရွေးကောက်ပွဲကိုပယ်ဖျက်ဖို့ကျွန်တော်မှအခွင့်အရေးမရှိပါဘူးလို့နှစ်စဉ်လှုပ်တဲ့သတင်းတောက်တွေနဲ့ Redirown ရောက်စားစားပွဲမှာစနေနေ့ကပန့်စ်ကပြောခဲ့တာဖြစ်ပါလေ။အကျိုးကြောင့်မဲ့သူ့ရဲ့စကားတွေကြောင့်အဒီနဲ့လွတ်တော်မှာရှိကြတဲ့လူတိုင်းနဲ့ကျွန်တော်မိသားစုတို့အနေနဲ့ကြုံခဲ့ရပါတယ်။တမိုင်းကဒေါ်နယ်ထရမ့်ကိုအရေးယူမယ်ဆိုတာကျွန်တော်သိပါတယ်လို့ဒုတိယသမ္မတဟောင်းမိုက်ပန့်စ်ကသတင်းထုတ်တွေကိုပြောခဲ့တာပါ။ဇန်နဝါရီလ6ရက်အုံချွားမှုနဲ့ရွေးကောက်ပွဲရလဒ်ကိုပြောင်းမြန်လှန်ဖို့ထရမ့်ရဲ့အားထုတ်မှုတွေနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှုကလာရောက်အစ်စ်ခံမှုဒုတိယသမ္မတထရမ့်ကိုစင့်ခေါ်ခဲ့တုန်းကတော့ဒီလိုစင့်ခေါ်စာကိုတားမြစ်ပေးဖို့ပန့်စ်ကတရားရုံးကိုပြီးခဲ့တဲ့ပတ်ကရှောက်ထားခဲ့ပါတယ်။ဒါပေမဲ့စနေနေ့ညစာစာပွဲမှာတော့ Conservative အမတ်တွေနဲ့ Fox သတင်းဌာနကဝေဖန်သုံးသပ်သူတွေကဇန်နဝါရီလ6ရက်ဖြစ်ရကိုအရေးမကြီးသလိုပြောဆိုနေတာတွေကိုတော့သူကဝေဖန်ပြစ်တင်လိုက်ပါတယ်။မမပါစေနဲ့အဲ့ဒီနေ့မှာဖြစ်ခဲ့တာတွေကကြက်တီရုပ်ပါတယ်။တိတ်ခါရှိရှိလှုပ်ဆောင်နေကြတာကိုပြောင်းလောင်ခဲ့တာဖြစ်ပါတယ်လို့ Mike Pence ကပြောဆိုခဲ့ပါတယ်။ Trump က2024ခုနှစ်တံတားလောင်းရွေးပွဲမှာဝင်မယ်လို့ကြေညာခဲ့ပြီး Mike Pence ကတော့ဝင်ဖို့ချင့်ချိန်နေတယ်လို့ပြောထားပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးဆက်လက်တန်လွှင့်နေပါတယ်ရွန်ဂျာထောင်နိုင်အင်ယာမဲ့ဖြစ်ခဲ့ရတဲ့ရွန်ဂျာစကန်တွင်မိလောင်မှုဟာတမင်စီစဉ်ဆောင်ရွက်တဲ့ရှုမီအဖြတ်လို့ရဖြစ်တယ်ဆိုပြီးတော့စုံစမ်းရေးအဖွဲ့ကတင်လို့နေနေမှာပြောပါရယ်အခုနှစ်မတ်လ9ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရွန်ဂျာဒုက္ခသည်စကန်တစ်ခုတွင်မှာမိလောင်လို့လူနေအင်ဂျီ2800လောက်နဲ့စီးရုံစီကံနဲ့စာစင်ကြောင်းအပါအဝင်အဆောက်အုံ90ကျော်ပျက်စီးဆုံးရှုံးခဲ့ပါရယ်ဒုက္ခသည်12000ကျော်လဲနေစရာမဲခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်2018ခုနှစ်အတွင်းမြန်မာအနောက်ချမ်းရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေကြောင့်ထွက်ပြေးလာတဲ့ရွန်ဂျာဒုက္ခသည်တပ်တန်းနီးပါးဟာဘင်္ဂလားဒေ့ရှ်နယ်စပ်ကကောက်ဆက်ဘဇားခရိုင်အတွင်းမှာဒီစခန်းတွေမှာဝါပလတ်စတစ်ခင်းတွေနဲ့လုပ်တဲ့တဲတွေနဲ့နေထိုင်နေကြရတာပါမိလောက်မှုဟာရှုံမီဖြစ်တဲ့ဆိုပြီးတော့ခုနှစ်ဦးပါစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်အချီတန်းခရိုင်အစိုးရတာဝန်ရှိသူအဘူဆာဖီယန်ကရက်တာကိုဖုန်းကတဆင့်ပြောပါတယ်တချိန်နဲ့တပြိုင်တည်းမှာနေရာအတော်များများမှာမိလောင်ကြတာဖြစ်ပြီးတော့စစ်သွေးကြောအုပ်စုတွေကစခန်းတွင်းမှာဩဇာထူထောင်မှုတမင်စီစဉ်ဆောင်ရွက်မှုဖြစ်တယ်လို့လည်းခရိုင်တာဝန်ရှိသူတွေကပြောပါတယ်။ဘယ်အဖွဲ့လဲဆိုတာကိုတော့နာမည်ထုတ်မပြောပါဘူး။ဥပဒေစိုးမိုးရေးဆိုင်ရာအဖွဲ့အစည်းတွေအနေနဲ့နောက်ကွယ်ကဆောင်ရွက်နေသူတွေကိုဖော်ထုတ်စုံစမ်းဖို့အကြံပြုထားတယ်လို့လည်းသူကပြောပါတယ်။မြင်းမြင့်တက်တီ150လောက်စီကအချက်လက်တွေကိုအခြေခံပြီးတော့စုံစမ်းရေးအစီအစဉ်ကစားထုတ်ခဲ့တာဆိုပြီးပြောပါတယ်။ ရွန်ဂျာစခန်းတွင်တရားပိသက်အဖွဲ့တွေထားဖို့လဲစုံစမ်းရေးအဖွဲ့ကနေပြီးအကြံပြုပါတယ်။အစင်ကစားအကြံပြုချက်တွေထဲမှာတော့ဒုက္ခသည်စခန်းတွင်ရက်ကွက်တွေမှာမိသက်ကားတွေတွာလာနိုင်တဲ့လမ်းတွေကြဲကြဲဝဝင်ထားရှိဖို့နောက်ရေလောင်ကန်တွေထားဖို့နဲ့နေအိမ်တွေဆောက်လွတ်တဲ့နေရာမှာလောင်စာနေတဲ့ပစ္စည်းတွေကိုအသုံးပြုဖို့ဆိုတာတွေပါပါတယ်။2021ခုနှစ်မတ်လတုန်းကလည်းရွန်ဂျာဒုက္ခသည်စခန်းတွင်မိလောင်မှုမှာလူ15ဦးထက်မနည်းသေဆုံးခဲ့ပြီးတော့ဒုက္ခသည်1000ကျော်နေစရာမဲခဲ့ပါတယ်ခင်ဗျာ
။သူ့ရဲ့လေတော့အိမ်လေးတဲကဆိုဖာကလက်ထိုင်ထဲမှာထည့်ထားတဲ့ငွေအမြောက်များခိုးယူမှုကိုဖုတ်ကွယ်ရမှာတောင်အာဖရိကသဗ္ဗဆီရယ်ရမဖိုဆာပါဝင်ပတ်သက်တာမရှိဘူးလို့အကြပြတ်ခြားစားမှုစောင့်ကြည့်ရဲ့အဖွဲ့ရဲ့ကဏ္ဍဦးအစင်ခါသမားပြောထားပါတယ်။ဒီမှုကိုသမ္မတကဖုတ်ကွယ်နေတယ်လို့ဆွတ်ဆွဲခဲ့ကြပြီးမစ္စတာရမဖိုဆာဟာသဗ္ဗရာထူးကိုဆွတ်လွတ်အမယ်အနေထားကိုရောက်ခဲ့ရပါတယ်။တောင်အာဖရိကဖွဲ့စည်းပုံအရတီးခြားလွတ်လပ်စွာဖွဲ့စည်းထားတဲ့ Public Protector ခေါ်ပြည်သူ့စုံစမ်းရေးဌာနရဲ့စုံစမ်းစစ်ဆေးချက်အစီရင်ခံစာကဒီအမှုမှာသမ္မတကင်းကင်းရှင်းရှင်းရှိကြောင်းပြောထားခဲ့တာပါသမ္မတဟာအမားပြုလုပ်ရမှာမပါခဲ့သလိုသမ္မတအဖြစ်ကျင်းဆိုခဲ့တဲ့ကြမ်းတက်စာကိုလည်းဖောက်ဖျက်တာမရှိကြောင်းကျွန်တော်တို့ထပ်မံပြောလိုပါတယ်လို့သမ္မတရဲ့ပြောရေးဆိုခွင့်ရှိသူ Vincent Marquagna ကထုတ်ပြန်ချက်မှာပြောထားပါတယ်ဒါပေမဲ့ရဲကတော့ဒီငွေတွေနဲ့ပတ်သက်ပြီးဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ဘယ်ကငွေတွေလဲခုခံပြီးတဲ့နောက်သမ္မတကဘာလို့နေလဲစုံစမ်းနေပါလဲစူရန်စီးပွားရေးသမားတယောက်ကကျွဲတွေကိုဝယ်ယူရမှာပေးချေတဲ့ငွေတွေဖြစ်တယ်လို့သမ္မတကတော့ဆိုပါလေငွေတွေပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးသမ္မတကိုအကာအကွယ်ပေးနေတဲ့တပ်ဖွဲ့ကိုအကြောင်းကြားခဲ့ပေမဲ့ရဲကိုအကြောင်းကြားဖို့ပြက်ကွက်ခဲ့တာပ
ါဗနဲ့ချက်တဲ့ကြုံတည်နေရတဲ့ Silicon Valley Bank ကိုပြောင်စုဆိုးအနေနဲ့ငွေကြေးကြားကန်ထောက်ပံ့ပေးမှာမဟုတ်ဘူးလို့ American ဗနဲ့ဝန်ကြီး Janet Yellen ကပြောပါတယ်ဒါပေမဲ့လည်းစုငွေတွေဆုံးရှုံးမလားဆိုပြီးတော့စိတ်ပူနေသူတွေအတွက်တော့အကူအညီဆောင်ရွက်ပေးမယ်လို့ပြောပါတယ်ငွေကြေးစနစ်တည်ငြိမ်ထိန်းချုပ်ပေးရတဲ့ agency တစ်ခုဖြစ်တဲ့ FTIC ကဒေါ်လာ2,000,000,000အထိကိုစုငွေတွေအတွက်အာမခံပေးပါတယ်။ဒါပေမဲ့လို့ဒီပမာစင်းဖွင့်ထားတဲ့ကုမ္ပဏီတွေနဲ့ချမ်းသာသူတွေရဲ့သူတို့ရဲ့ဗန်စည်းမှာတော့ဒီပမာဏအထက်ကိုပိုများနေပါတယ်။အခုဖြစ်စဉ်ဟာလွန်ခဲ့တဲ့15နှစ်လောက်ဗန်နိုင်းအကျက်တဲကြုံစဉ်ကအခြေအနေမျိုးနဲ့အတော်လေးကွာပါတယ်လို့ဗန်နိုင်းဝန်ကြီးယလင်းက CBS သတင်းဌာနရဲ့ Face the Nation Interview Season မှာပြောပါတယ်။ဒါကြောင့်လည်းပဲအဲ့ဒီတုန်းကဒီအမေရိကန်ဆူရအနေနဲ့ဗန်တွေကိုငွေကြေးကြားကန်ပေးတယ်လို့လုတ်ဖို့မရှိပေမဲ့လည်းSVB Bank မှာစုငွေထားရှိသူတွေရဲ့စိုးရိမ်မှုတွေကိုတော့အလေးထားဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံရဲ့ဘဏ်စနစ်ဟာခိုင်မာမာရှိပြီးတော့အတော်လေးစိတ်ချယုံကြည်ရပါတယ်လို့လည်းသူကပြောပါတယ်။ Silicon Valley Bank ဟာအမေရိကန်ပြည်တော်စုမှာ16ခုမြောက်အကြီးဆုံးဘဏ်ဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်ကျော်2008ခုနှစ်ဘဏ်လုပ်ငန်းတွေပြိုလဲပြီးတော့ဘဏ်ငွေကြေးကျက်တဲ့ကြုံရတဲ့ကWashington Mutual ဘဏ်ကြီးအသိခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာအခုဒီဖြစ်ရပ်ကတော့အမေရိကန်သမိုင်းမှာဒုတိယမြောက်အကြီးမားဆုံးဘဏ်ပြိုလဲမှုဖြစ်ပါတယ်။Silicon Valley ဘဏ်ကြီးမှာလက်ကျန်ငွေတိတ်မရှိတော့ဘူးဆိုရယ်စိုးရိမ်ချက်တွေနဲ့ဘဏ်စည်းဖွင့်ထားသူတွေကအခုသတင်းတပတ်တွင်မှာငွေတွေစုပြုံပြီးတော့ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတကာအခါသစခန်းကနေအခါသရေမှူးလျှောက်ကိုတင်ဆောင်လာတဲ့ SpaceX ယင်းအင်ငယ်လေးဟာစနေနေ့ကကမ္ဘာမြေကိုပြန်လည်ရောက်ရှိလာခဲ့ပါတယ်။စကွန်းနာရီကြာခရီးနှင်ခဲ့ကြပြီးတော့တမန်မြို့အနီး Florida ကမ်းခြေလွန် Mexico ပင်လယ်ကွေ့တဲကပင်လယ်ပြင်ထဲကိုဒီယင်းအင်ငယ်လေးကစနေနေ့ကကျလာခဲ့တာပါ။ပထမဆုံးဌာနေအမေရိကန်တိုင်းရင်းသူ NASA အာဂါဒာယေမူနီကိုလ်မန်ကဥဆောင်ခဲ့ပြီးသူနဲ့တူနာဆာအာဂါဒာယေမူဂျပန်အာဂါဒာယေမူနဲ့ရုရှားအာဂါဒာယေမူတွေလည်းလိုက်ပါခဲ့ကြပါတယ်တနင်္လာနေ့မနက်ခင်းနောက်ဆုံးရထိပ်တန်းရောက်သတင်းတွေကိုကိုသားညူနဲ့တူကြီးညာပေးခဲ့တာဖြစ်ပါတယ်VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုအင်တာနက်ဆာမျက်နှာ bamis.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာကပါထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်မီမှာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နန်းနေရွာဘုံကြီးကျောင်းမှာခိုးလုံနေကြတဲ့အရက်သား28ဦးနဲ့တန်ခါတော်3မရဲရဲဆက်ဆက်တပ်ဖြတ်ခံထားရတယ်လို့ကီနီအမျိုးသားများကာကွယ်တပ် KNDF က VOE ကိုပြောပါတယ်အပြစ်မဲ့အရသာပြည်သူတွေကိုရန်သူတပ်ဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအကြမ်းဖက်တဲ့လုပ်ရတစ်ခုဖြစ်တယ်လို့ကရားစစ်ဆောင်တူကပြောပါတယ်ဒီသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြမှာပ
ါစီရဲတက်မာနေတဲ့ပင်လောင်းမြို့နယ်နန်းနေရွာဖုန်ကြီးကျောင်းထဲမှာခိုးလုံနေတဲ့တန်ဃာတော်၃ပါးနဲ့အရက်သားပြည်သူအနည်းဆုံး28ဦးတပ်ဖြတ်ခံထားရတဲ့အလောင်းတွေကိုမက်ရှလာ17ရက်မနေ့ညနေလောက်မှာတွေ့ရှိခဲ့ရတယ်လို့ကီယီနီအမျိုးသားများကာကွယ်ရေးတပ် KNDF ပြောရေးဆိုခွင့်ရှိသူတဦးက VOE ကိုပြောပါတယ
်။မနေ့ညလောက်ပေါ့နော်မနေ့ညလောက်ကကျွန်တော်တို့ဟိုနမ်နေကြွားကိုနည်းနည်းရှင်းတဲ့အဒီဖုန်ကြီးကျောင်းအောင်မှာပုံနေတဲ့ဟိုလူထု ဘောနော်လူထုလူပေးရမယ်လူထုရောက်28ရောက်ရင်တန်ငါတို့3ပါဘောနော်စစ်ကောင်စီကဖမ်းခံပြီးတော့တပ်လိုက်တာအဲ့တို့ဖမ်းပြီးတပ်ဖြတ်ထားတဲ့အလောင်းကိုတွေ့လိုက်တာနော်ဒီဆန်ဒီနေ့ဘောနော်တချို့ကတော့ဟိုဇက်နေတဲ့ဟာတွေပေါ့အများဆုံးကတော့ဒါတွေ့ရနတ်ဒီဆန်ဟာတွေပဲတွေ့ရတာအများရပြ
ဒီဒေသမှာအခုရက်ပိုင်းတွင်ဖြစ်သွားတဲ့တိုက်ပွဲတွေကနေတိမ့်ဆင်းရမိတဲ့ဆက်လက်နဲ့ပစ္စည်းစီးရင်ကို KNI တက်မတော် KA ကဓာတ်ပုံနဲ့တကွထုတ်ပြန်တဲ့အထက်မှာခမရ343ဒစိပ်ပါတဲ့စစ်ဝစ်စုံတွေပါဝင်ပါတယ်အခုဖြစ်စဉ်မှာစစ်ကောင်စီဘက်ကဘက်တက်ဖွဲ့တွေပါဝင်ပတ်သက်တယ်ဆိုတာကိုတော့ VOE ကတိကျအတည်ပြုလို့မရသေးပါဘူးစစ်တောင်းထိုးလာတဲ့စစ်ကောင်စီတက်တွေနဲ့ KNI ဒေသကာကွယ်ရေးပူပေါင်းတက်တွေကြာပင်လောင်းမြို့နယ်နန်းနေရွာတဝိုက်မှာသတင်းနှစ်ပတ်ကျော်ကြာတိုက်ပွဲဖြစ်ပွားနေပြီးဒီကနေ့အထိဖြစ်ပွားနေတယ်လို့ KNDF ကပြောပါတယ်တိုက်ပွဲကြောင့်ရွာသူရွာသားအများစုကအိုးအိမ်ဆွန့်ခွာဘေးလွရာကိုတိမ်းရှောင်နေကြရပြီးတချို့ကရွာဖုံးကြီးကျောင်းနေထဲမှာခိုးလုံနေကြရတယ်လို့ဆိုပါတယ်အခုနန်းနေရွာဖုံးကြီးကျောင်းမှာခိုးလုံနေကြတဲ့အရက်သားတွေဟာစစ်ကောင်စီစစ်ကြောင်းတွေနဲ့တိုးပြီးဖမ်းဆီးတပ်ဖြတ်ခံထားရပုံရတယ်လို့KNDF ပြောရေးဆိုခွင့်ရှိသူတို့က VOE ကိုပြောပါတယ်။ဒီလောက်ရက်နဲ့ပတ်သက်လို့စစ်ကောင်စီနေနဲ့တာဝန်ခံရမှာဖြစ်တယ်လို့လည်းသူကပြောပါတယ
်။နံပါတ်1ချက်အဲ့ဒီတပ်ဖြတ်ခံရတဲ့သူတွေအတွက်ကျွန်တော်တို့စီကောင်းစီရတယ်ပေါ့လေ။ဒါကဟိုကျွန်တော်တို့ကိုကျွန်တော်တို့ရဲ့တပ်ဖွဲ့ဝင်တွေမဟုတ်ဘူးဆိုရင်လည်းလူထုတွေဖြစ်တဲ့အတွက်နံပါတ်1အနံပါတ်2ကအဲ့ဒီဟာကိုကျွန်တော်တို့စိတ်မကောင်းဘူးနံပါတ်2ကတော့ဟိုစစ်ကောင်စီတွေဟိုရဲ့လှုပ်ဆောင်ချက်ပေါ့နော်စစ်ကောင်စီတွေဟာလူထုတွေကိုအဲ့လိုပဲယူဆဆီဆီတာချာတဲ့ကိစ္စတွေဆက်လုပ်ရင်တော့ဒါကျွန်တော်တို့ဟိုစနစ်တကျပြန်ပြောပို့ပြီးတော့ပြင်ဆင်ကြရတော့မယ်ပေါ့လေကျွန်တော်ဟိုကျွန်တော်တို့ပြောချင်တာအဲ့ဒါနံပါတ်3ကတော့ဒီကိစ္စအတွက်ကျွန်တော်တို့ဒီမှာပဲပြီးကြမျိုးမဟုတ်ပဲနဲ့ဟိုချိန်ကြရင်တော့ဒါဆိုင်ရဆိုင်ရကိစ္စတွေကိုဟိုကောင်းပေါ့နော်တောင်းပြန်ခံရမယ်ဆိုတော့ကျွန်တော်ဟိုပြောချင်တယ်ဗျဟုတ
်မက်ရှလာဇန်ကလေးကအဲ့နေရာတွေမှာ KNDF နဲ့ KNPP ပူးပေါင်းအဖွဲ့တွေကလှုပ်ရှားခဲ့ကြောင်းနဲ့စစ်ခေါစီတပ်တွေအနေနဲ့ပအော့ပြည်သူစစ်တွေနဲ့ပူးပေါင်းပြီးပင်လောင်းမြို့နယ်ဒေသတွေကိုတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်ခဲ့တာရှိတယ်လို့စစ်ခေါစီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်ကိုရနေမှာဖြစ်တဲ့ဖြစ်စဉ်တချို့ရှိခဲ့တယ်ကျင်းစိုးရှိခဲ့တဲ့နေရာမှာတော့ကမ်ရော်အနေနဲ့ကတော့ကျွန်တော်တို့ဒီကနေ့လုံလုံကြီးဆောင်ရွက်နေရတဲ့ပုံဖြစ်တဲ့အချင်းချင်းဖြစ်ခဲ့တဲ့ပုံလည်းရှိပါတယ်ဗျ။အဲဒီမှာကျွန်တော်တို့တေဆုံးမှုတွေတခုလည်းရှိတယ်ဆိုတော့ကျွန်တော်သိရပါတယ်။ဒီကိစ္စတွေကတချို့သောကိစ္စတွေကသူတို့ချင်းချင်းဖြစ်ပြီးတော့ကမ်ရော်ကနေလောက်ခဲ့တယ်ဆိုတဲ့ဟာမျိုးလည်းပြောကြတာရှိပါတယ
်။ကြားပြည်နယ်ဒီမော့ဆူစစ်ရှောင်းတအူးကအပြစ်မဲ့အရသာပြည်သူတွေကိုရန်သူတပ်ဖွဲ့တပ်ဖြတ်တာဟာကြီးမားတဲ့ပြစ်မှုကျူးလွန်နေပြီးအကြမ်းဖက်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့အခုလို့ပြောပါတယ်။
ဒီလိုမျိုးဆိုတော့လေအရန်စိတ်မကောင်းဘူးပေါ့နော်အထူးသဖြင့်ဒီဘာသာရေးကြောင်းမှာခေါ်လုံနေတဲ့သူစင်ပို့ပြီးတော့မှအပြစ်မရှိတဲ့သူမှန်းအပေးချနေပြီလေဆိုတော့ဒီလိုမျိုးပဲဟိုရန်သူလိုမျိုးပဲဟိုတခြားကိုကိုလက်နဲ့ကန်ပြီးတော့တော်လန်တော့သူလိုလို့ပဲသဘောထားပြီးတော့ဒီလိုရေးရေးဆွတ်ဆွတ်တတ်လိုက်တာတွေအထူးသဖြင့်မမင်းမများဘယ်နဲ့လှုပ်လိုက်တာမျိုးတွေဆိုတာကတော့တကယ့်ကိုဟိုပြစ်မှုကိုယ်သာကြီးတဲ့အရာပေါ့နော်ကျွန်တော်တို့ဒီခွေရေလူခွေရရေအရာလဲအရန်နဲ့မှဆိုးသွမ်းတဲ့အရာတစ်ခုဖြစ်တယ်။နောက်ဆုံးဘာသာရေးအဆုံးမနဲ့ကြီးမယ်ဆိုရင်လည်းဒါတော်တော်လေးကိုဟိုအပြည့်ကြီးတဲ့အမှုအရာပေါ့နော်ဆိုတော့ဟိုဘယ်လိုမှလက်ခံနိုင်ကြအောင်အကြောင်းမရှိဘူးပေါ့လေဒါကဟိုအကျံဖက်လှုပ်ဆောင်တဲ့သူအတွက်ကတော့ကိုတွေကဟိုအကျံဖက်ဖွဲ့စည်းပေးဆိုတာကိုပို့ပြီးတော့တက်တီတီပြီးနေတယ်လို့မျိုးပဲ
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကကယားပြည်နယ်ဖရူဆိုမြို့နယ်အတွင်း Save the Children အဖွဲ့ဝန်ထမ်း2ဦးအပါအဝင်လူ35ဦးထက်မနည်းတပ်ဖြတ်မိရှို့ခံခဲ့ရတာပါဒီတပ်ဖြတ်မှုကိုစစ်ကောင်စီကလှုံ့ဆော်ခဲ့တယ်လို့ဒေသခံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကအကြေတဝင့်ပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်လာပါတယ်။ဒီလက်နက်ကိုင်တော်လှန်တော်ကိုအာဏာသိမ်းစစ်ကောင်စီကလည်းအကြမ်းဖက်နှိမ်နှင်းနေတာပါ။အာဏာသိမ်းပြီးရဲ့နောက်ပိုင်းအရက်သားတွေကိုဖမ်းဆီးညှဉ်းပန်းနှိပ်စက်ဥပဒေမဲ့တပ်ဖြတ်တာစတဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေပါတယ်ရှင်
။ပင်လောင်းနန်းနေကြီးရွာတပ်ဖြတ်မှုသတင်းကိုမတ်အင်ဂျင်နိုင်က ောပြခဲ့တာပါအခုဆက်လက်ပြီးပတ်စင်ကဏ္ဍတွေတဲ့ကကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတိုင်းပြည်မှာဒီမိုကရေစီရေးရာဆွေးနွေးကောင်းကိုတင်ဆက်ချင်ပါတယ်မြန်မာနိုင်ငံဆရာတရားဥထုကိုယ်စားလှယ် Mr. Tang Shi Jong ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုထပ်မံသွားရောက်ခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မြင့်ကြီးမင်းအောင်နိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်မြန်မာပြည်တွင်းခရီးစဉ်မတိုင်ခင်မှာလည်းတရုတ်နယ်စပ်အခြေစိုက်တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုတိန့်ရှီကျွန်းကလိုက်လံတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။ဆီယနာတိန့်နာနဲ့နဲ့ကြော်ကြားလာချိန်မှာမြန်မာနိုင်ငံပေါ်တရုတ်ရဲ့ချင်းကပ်ပုံနဲ့အနောက်နိုင်ငံတွေရဲ့ချင်းကပ်ပုံခွာခြားချက်တွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေစိုက် USIP အဖွဲ့ညွှန်ကြားမှု Jason Tower ရဲ့သုံးသပ်ချက်ကိုမှတ်အင်ဂျင်နီယာ Zoom ကနေဆက်သွယ်မေးမြန်းထားပါတယ်။
လာပါမြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။ဒီတစ်ပတ်အတွက်တော့မြန်မာစစ်ကောင်စီနဲ့အင်ကြီးချင်းတရုတ်နိုင်ငံတို့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ American ဒီငင်းကျဲရေး Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပါပါရှင
်။ First of all, I thank you so much for joining our program.
Yeah, thank you for having me on.
Yes. So, what are your views on
the last time visit? တရုတ်ထူးကိုစလေရဲ့မြန်မာနိုင်ငံခီးစဉ်ကိုဘယ်လိုသုံးသပ်ပါလဲရှင
် Yeah, so I kind of look at it within the broader context of some of China's deliberations.
COVID-19 ထိချုပ်မှုအဆုံးသတ်ပြီးနောက်တရုတ်နိုင်ငံကချိန်ဆပြီးလုတ်ကင်တဲ့ကိစ္စတချို့ကိုကြည့်မယ်ဆိုရင်ဒီနေ့အစောပိုင်းမှာနေဆက်တကားတွေကိုတရုတ်ကစတင်ဖွင့်လှစ်ခဲ့တယ်။အရင်က COVID-19 ထိချုပ်မှုကိုဦးစားပေးတဲ့ဒေသနာအစိုးရတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုပြန်လည်လှုပ်ဆောင်ဖို့ဦးစားပေးဆောင်ရွက်လာတယ်။မြန်မာနယ်နေဆက်ယူနက်ပြည်နယ်မှာဆိုရင် COVID-19 ကပ်ရောဂါတန်ကိုပြင်းပြင်းထန်ထန်ခံလိုက်ရတာပါ။ဒီပြည်နယ်ဟာမြန်မာနယ်နေဆက်ကုံသွယ်ရေးကနေစီးပွားရေးအခွင့်အလမ်းတွေကိုဟိုးအရင်တွေကရနေခဲ့တာပါ။ဒါကြောင့်ယူနက်ပြည်နယ်ဖွံ့ဖြိုးတိုးတက်မှုဟာနေဆက်ဖြတ်ကျော်ပြီးချိတ်ဆက်ဆောင်ရွက်တဲ့စီမံကိန်းတွေအခြေခံအဆောက်အအုံတွေနဲ့အကြီးအကျယ်ဆက်ဆက်နေပါတယ်။ဒါကြောင့်ဒီနှစ်အစောပိုင်းမှာတရုတ်အစိုးရကရုတ်တရက်ပြောင်းလဲလှုပ်ဆောင်တာနဲ့အတူယူနန်ပြည်နယ်အစိုးရကလည်းအရင်ကစီမံကိန်းတွေပုံမှန်ပြန်ပြီးလည်ပတ်နိုင်ရေးမြန်မာနိုင်ငံမှာရှိနေတဲ့သူတို့စီမံကိန်းတွေကိုပြန်ပြီးအကောင့်ထဲပေါ်ဖို့တွန်းအားပေးလာပါတယ်။ဒါကြောင့်အခုတရုတ်ထူးကိုယ်စားလှယ်ရဲ့ခီးစင်ဟာနေဆက်တည်ငြိမ်ရေးအတွက်လမ်းကြောင်းရှာဖွေရေးကြိုးပမ်းချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။အရင်ကတော့မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဘလို့အခန်းကဏ္ဍကနေပါဝင်ရမလဲဆိုတဲ့ကြိုးပမ်းချက်တဲ့အခုကတော့တရုတ်ရဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုဘလို့ရှေ့တိုးဆောင်ရွက်မလဲဆိုတာကိုပဲတရုတ်ကကြိုးပမ်းနေတာတွေ့ရပါတယ်။
The meeting with the EAOs and especially
ဒါဆိုရင်တရုတ်အထူးကိုယ်စားလှယ်ကအင်အားကြီးတိုင်းနာလက်နက်ကိုင်အဖွဲ့တွေကိုနေဆက်မှာသွားရောက်တွေ့ဆုံတဲ့ကိစ္စအပေါ်မှာရောဘယ်လိုမြင်လဲရှင်ဆိုလိုတာကဒီတရုတ်အစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကမြန်မာစစ်ကောင်စီပေါ်မှာဘယ်လိုတက်ရောက်မှုတွေရှိမလဲရှင
် Yeah I mean I think if you look at China's relationships in Myanmar it has
တရုတ်ဆက်ဆံရေးကိုကြည့်မယ်ဆိုရင်မြောက်ပိုင်းကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အလွန်နီးစပ်တဲ့ဆက်ဆံရေးတွေ့ရမှာပါ UWSA ဝပြည်သွေးစည်းညွေရေးတပ်ဖွဲ့ MNDAA ကိုကန် KIA ချက်လွှမ်းမြောက်ရေးတပ်မတော်စတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးဟာတရုတ်နဲ့ဆက်ဆံရေးမပြတ်ရှိနေပါတယ်ဒါကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီအပေါ်ဩဇာလွှမ်းမိုးဖို့သာမကပဲမြောက်ပိုင်းဒေသမှာလည်းသူ့ရဲ့အရှိန်အဝါရှိနေဖို့အတွက်နှစ်ဖက်လုံးကိုအသုံးပြုနိုင်ပါတယ်အခုလိုတရုတ်ဘက်ကမြန်မာစစ်တပ်နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားပြန်ပြီးဆေးဆက်ညှိနှိုင်းပေးဖို့ကြိုးစားနေတာကိုကြည့်ရင်မြန်မာနိုင်ငံရဲ့ပြည်ပခါမှာတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုပြန်ပြီးအတည်ပြုနိုင်မှုဖြစ်တယ်လို့မြင်ပါတယ်တစ်ဖက်မှာလည်းယူနန်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတစ်ဖန်ပြန်ပြီးအလေးပေးလှုပ်ဆောင်ဖို့တရုတ်ကအဓိကကြိုးပမ်းလာတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲပြီးခဲ့တဲ့ဒီဇင်ဘာလမှာလုံခြုံရေးကောင်စီရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုကြည့်ရင်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေနဲ့မတည်ငြိမ်မှုတွေမြန်မာလာတာအပေါ်မှာအနောက်နိုင်ငံတွေသာမကပဲအာဆီယံနိုင်ငံတွေပါပါနေတာတွေ့ရတော့အခြားပြပနိုင်ငံတွေထဲမြန်မာအပေါ်မှာသူ့ရဲ့အခန့်ကဏ္ဍပြန်ပြီးလွှမ်းမိုးဖို့တရုတ်ကအကျိုးစီးပွားရေးရဗျူဟာမြောက်ကြိုးပမ်းလာတာဖြစ်ပါတယ
် You also wrote the article on the limits
ဒါဆိုလို့ရှိရင် Jason Tower ရေးတဲ့ဆောင်းပါအရာဆိုလို့ရှိရင်မြန်မာစစ်တပ်ကိုပံ့ပိုးကူညီတဲ့နေရာမှာတရုတ်ကကန့်သက်ချက်တွေရှိနေတယ်ဆိုတဲ့အပိုင်းအရာဒီစစ်ကောင်စီနဲ့ပတ်သက်လို့ရှိရင်တရုတ်ဘက်ကဘလို့အကန့်သက်တွေရှိနေတာလဲရှင
် Yeah, I think you're seeing increasingly a shift in China's posture.
ဒီအဆိုရက NUG NLD နဲ့ဆက်ဆံရေးကိုရှော့ချပြီးစစ်တပ်နဲ့ဆက်ဆံရေးကိုအကြီးအကျယ်လေးပေးဆက်ဆံလာတဲ့အပြောင်းလဲလှုပ်လာတာကိုကျွန်တော်မြင်တယ်။စစ်တပ်နဲ့ဆက်ဆံရေးကိုပိုပြီးအာရုံစိုက်လာတယ်လို့တရုတ်ကမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်ဆံရေးကိုအလေးထားတာတွေ့ရပါတယ်။ကန့်သတ်ချက်တွေရှိတယ်ဆိုတာကမြန်မာစစ်တပ်ကိုလက်နက်အင်အားအပြည့်စုံရှိနေပြီးသူဩဇာလွှမ်းမိုးထားတဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမျိုးတရုတ်ကမမြင်ချင်ပါဘူး။သူ့ရဲ့နေဆက်စီးပွားရေးအကျိုးတွေမြန်မာစစ်တပ်ကိုပံ့ပိုးကူညီဖို့ဆိုတာထက်ဗျူဟာမြောက်ဆက်ဆံရေးကိုတရုတ်ကအသုံးချတာဖြစ်ပါတယ်။တစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာဖိအားပေးတဲ့သဘောမျိုးနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကိုတရုတ်ကမြင့်တင်လာတာဖြစ်ပါတယ
်။ What do you think?That the relationship between
Russia and Russia လက်ရှိရုရှားနဲ့မြန်မာစစ်ကောင်စီကြားမှာအလိုနီးကပ်တဲ့ဆက်ဆံရေးရှိနေတာဆိုတော့အထူးသဖြင့်ဒီကာကွယ်ရေးတွေနောက်လက်နက်ကိစ္စတွေမှာမြန်မာစစ်တပ်ကရုရှားနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်မှာတရုတ်ရဲ့သဘောထားကိုရောဘယ်လိုတွေ့ရလဲရှင
် Well don't forget there's also a very close relationship between China and Russia.
ဒါဆိုရင်တရုတ်နဲ့ရုရှားကြားအလွန်နီးစပ်တဲ့ဆက်ဆံရေးရှိတယ်ဆိုတာကိုမမေ့ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်။မြန်မာအင်းနဲ့ပတ်သက်ရင်နိုင်ငံတကာအလဲမှာမြန်မာစစ်တပ်ကိုထောက်ခံတာသူတနိုင်ငံနဲ့ရှိတယ်ဆိုတာကိုတရုတ်ကမလိုလားပါဘူး။ဥပမာဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာအရေးဆုံးဖြတ်ချက်ချမှတ်တုန်းကသူနဲ့တူရုရှားကလည်းမမပြပဲနေခဲ့တာကိုတရုတ်ကအတော်လေးစိတ်သက်သာရာရပုံရှိပါတယ်။ဒါ့အပြင်နိုင်ငံတကာမှာမြန်မာစစ်တပ်ကိုအကာအကွယ်ပေးဖို့ရုရှားဆောင်ရွက်လာတဲ့အခန်းကဏ္ဍကိုတရုတ်ကသဘောတူပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ရင်တရုတ်နဲ့ရုရှားရက်တီတဲ့နေရာမှာသဘောထားကွဲလဲနေတယ်လို့ကျွန်တော်မမြင်ပါဘူးမြန်မာစစ်တပ်ကဘသူစီကလက်နက်ဝယ်ယူလဲဆိုတဲ့မေးခွန်းမှာတော့ရုရှားကနေလက်နက်ဝယ်တာကပိုးပြီးအဆင်ပြေတယ်ဆိုတဲ့အနေအထားမျိုးဖြစ်နေပါတယ်တပိုင်းကိုပြန်ကြည့်ရင်လဲဗမာပြည်ကွန်မြူနစ်ပါတီကိုတရုတ်ကကြောထောက်နှောက်ခံပေးခဲ့တဲ့အစဉ်လာရှိတဲ့မြန်မာစစ်တပ်အနေနဲ့တရုတ်အပေါ်မှာအဖူးအထစ်ဖြစ်စေခဲ့တာမျိုးရှိခဲ့ပါတယ်တကယ်တမ်းတရုတ်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးဟာအလွန်ခိုင်မာတာတွေ့ရမှာပါဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာကမ္ဘာစံနှုန်းတွေကိုစန့်ကျင်တွန်းလှန်ဖို့မြန်မာဘာဝင်တခြားကမ္ဘာတဝန်းကိစ္စတွေမှာအတူပူးပေါင်းရပ်တည်တာကိုပဲမြင်နေရပါတယ်
။ So on the other hand, how does
ဒါဆိုလို့ရှိရင် American ဘာဝင်ဒီအနောက်နိုင်ငံတွေက NUG အစိုးရကိုရောဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနောက် PDF အဖွဲ့တွေကိုထောက်ပံ့တဲ့ဟာကတရုတ်နိုင်ငံပေါ်မှာရောဘယ်လိုသက်ရောက်မှုတွေရှိလဲရှင်။
Well, I think one of the shortfalls of Beijing's approach is that it's looking at what it perceives to be the stakeholders.
တရုတ်ရဲ့ချင်းကမှာချွေးအားနေချက်တွေရှိနေပါတယ်။အဲ့ဒီထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲ့စစ်အင်အားအကြီးဆုံး UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့တရုတ်ကအနီးကပ်ဆုံးဖြစ်တယ်လို့ကြီးရည်လေအင်အားတောင့်တင်းတဲ့မြန်မာစစ်တပ်နဲ့ဆိုရင်လည်းတရုတ်ကအရင်းနှီးဆုံးမိဖက်တွေဖြစ်ပါတယ်။ဒါပေမဲ့တရုတ်အစိုးရလွှဲမနေတဲ့အချက်ကမြန်မာပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုမရှိဘူးဆိုတဲ့အချက်ပါအခုဆိုနှစ်နှစ်ကျော်ကြာစစ်အုပ်ချုပ်ရေးကိုညှင်းဆန်တဲ့လူလူရဲ့အင်အားအတန်ကပိုပြီးကြီးမားလာပါတယ်ဒါပေမဲ့တရုတ်ကလူများစုရဲ့အတန်ကိုနားမထောင်ပါဘူးနိုင်ငံရေးအရလူထုကိုကိုစားပြုသူတွေကိုလှည့်လည်ရှုတာဖြစ်ပါတယ်ဒါ့အပြင်ဒီမိုကရေစီနီးစနစ်ကိုပုံမှန်ဥတီလာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေရဲ့အင်အားတွေကိုတရုတ်ကအလေးမထားဘူးဆိုတာတွေ့ရပါတယ်အမေရိကန်ရဲ့ချင်းကပ်ပုံကတော့မြန်မာပြည်သူတွေပေါ်အမှန်တကယ်အံ့ဩစိုက်ပြီးအလုံးပါဝင်နိုင်တဲ့ချင်းကပ်နေတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားပေါင်းစည်းရေးကိုအာရုံစိုက်ပြီးတော့သူတို့ရဲ့အနာဂတ်အတွက်သူတို့ရဲ့ဆန္ဒတွေအကောင့်ထဲပေါ်နိုင်မှုကူညီပံ့ပိုးပေးတာတွေ့ရပါတယ်။ဒါကြောင့်တရုတ်နဲ့အမေရိကန်ချင်းကပ်ပုံနီးလမ်းမတူတဲ့အပေါ်မှာမြန်မာနဲ့ပတ်သက်လို့နှစ်နိုင်ငံကြားသဘောထားတင်မှတ်မှုတွေရှိနေတာတွေ့ရပါတယ
်။ Thank you so much Jason for giving you your time with us.
Yeah, thanks again for having me, Hinyin.
American Nengdey Institute ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tawa ပါရှင
်ခုကြားခဲ့ကြရတာတော့ Democracy ရေးရာဆွေးနွေးကမှာမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ
်မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနည်းငယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။
ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်မတ်လ13ရက်တင်းလာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးကမ္ဘာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ။စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေ2023အဆုံးဖြတ်နှစ်ဖြစ်ဖို့ NUG နဲ့တိုင်းရင်းသားအင်အားစုတွေနီးပြွာကြကြမဟာပြွာကြကြပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။စကိုင်းတိုင်းတဲကမြို့နယ်တွေမှာစစ်ရုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်းစစ်ကောင်စီတပ်တွေဟာဒေသခံတွေအပေါ်ပိုပြီးရဲရဲစက်စက်နဲ့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်လာတဲ့သတင်းတွေကိုမီဒီယာတွေမှာမြင်တွေ့လာရပါတယ်။မတ်လ9ရက်နေ့ VOA သတင်းမှာရင်းမာပင်မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးနောက်ပိုင်း17ရက်တိရွာကဒီတကြောမိရှုခံခဲ့ရတယ်။ခင်ဦးမြို့နယ်ထဲမှာလည်းတက်ကြီးရွယ်အိုတွေစစ်ဘေးတိမ်းချောင်ရင်တေဆုံးတာတွေရှိနေပါတယ်လို့ဖော်ပြထားပါတယ်။ထို့အတူမတ်လ3ရက်နေ့ BBC သတင်းမှာလည်းစကိုင်းတိုင်းစကိုင်းမြို့နယ်တဲကတာရိုင်ရွာကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းထိုးဝင်ရောက်ခဲ့ပြီးအမျိုးသမီးတွေအပါအဝင်ဒေသခံ18ယောက်ကိုရဲရဲဆက်ဆက်ညှဉ်းပန်းနှိပ်စက်ပြီးအစုလိုက်အပြုံလိုက်တတ်ဖြတ်ခဲ့တယ်လို့တာတိုင်ကြီးရွာသားတွေကပြောတဲ့အကြောင်းကိုဖော်ပြခဲ့တာတွေ့ရပါတယ
်ဒီပြည့်ရက်တွေကြောင့်လဲကုလသမဂ္ဂလူခွင့်ရေးမဟာမေးကြီး Volker Turk ကစစ်ကောင်စီအားနာသိမ်းပြီးဒုတိယနှစ်ထဲမှာအရက်ဖတ်နေရာတွေကိုစစ်တပ်ကလေးဆောင်ကနေတိုက်ခတ်တာ148ရာခိုင်နှုန်းတိုးလာသလိုအေဂျီရီနဲ့ရွာတွေကိုမီးနဲ့တိုက်တာက380ရာခိုင်နှုန်းပိုလာပြီးအဖြတ်စည်းခံလိုက်ရတဲ့အင်ဂျီက1200ရာခိုင်နှုန်းများလာတယ်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့52ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးရဲ့မြမအရေးအပြန်အလှန်ဆွေးနွေးပွဲမှာမတ်လ6ရက်နေ့ကပြောကြားခဲ့ပါတယ်ဒါအပြင်မြို့ရင်းနဲ့ရွာတွေမှာအဆောက်အုံပေါင်း3900ကျော်မိတိုက်ခံနေရပြီးပြည်သူ 1.3 သန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။ကလေး382ယောက်အပါအဝင်အနည်းဆုံးလူ 18,592 ယောက်အဖမ်းခံခဲ့ရပြီး 13,963 ယောက်ဟာအကျဉ်းချနေဆဲဖြစ်ပါတယ်။စစ်တကဖမ်းဆီးသွားတဲ့သူလူ3ပုံ2ပုံကျော်တေဆုံးကြရပြီးအာနာသိမ့်မိကလေးကကလေး244ယောက်အပါအဝင်အနည်းဆုံးလူ2948ယောက်တေဆုံးခဲ့ကြရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကတင်ပြခဲ့ကြောင်းသိရပါဗျ
။ဒီလိုအချိန်မှာပဲမြမဒီမိုကရေစီအင်အားစုတွေအတွက်အခွင့်အလမ်းကောင်းတွေလက်လွတ်ဆုံးရှုံးနေပြီဆိုတဲ့ဆောင်းပါးတစ်ပုဒ်ကို Wilson Center ရဲ့ Asia Program မှာဖော်ပြထားတာတွေ့ရပါတယ်။ဒီဆောင်းပါးကို USInstitute of Peace ရဲ့ Visiting Scholar ရဲမျိုးဟိန်းနဲ့ Wilson Center ရဲ့အခြေတောင်အားချအစီအစဉ် Coordinator Lucas Meyer တို့ကရေးသားထားပါတယ်။အဲ့ဒီဆောင်းပါးမှာစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်ကြာချိန်မှာစစ်ရေးအနေအထားဟာအရေးကြီးတဲ့အချိုးအကွက်ကိုရောက်နေပြီ။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့မာမိတ်ဆက်ဆံရေးရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောကြားနေတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေပါစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်မခံနိုင်ဘူးဆိုတာသူတို့ရဲ့2023နှစ်တကူကြေညာချက်တွေကပြသနေတယ်။ခုခံတော်လှန်ရေးအင်အားစုတွေအနေနဲ့စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးအသုံးပြုတိုက်ခိုက်မှုတွေကိုခုခံကာကွယ်ဖို့အားနည်းနေတာစစ်လက်နက်ပစ္စည်းမပြည့်စုံတာအမိန်ပေးထိန်းချုပ်ကုကဲမှုစနစ်တွေအခက်အခဲရှိနေတာ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစု EAO တွေကြားမှာယုံကြည်မှုနဲ့စီလုံးညီညွတ်မှုစတာတွေအားနည်းနေသေးပေမဲ့လို့တော်လှန်ရေးဟာအချိန်အဟုန်နဲ့ဆက်သွားနေတယ်စစ်ကောင်စီရောတော်လိုင်းအင်အားစုတွေပါနှစ်ဖက်လုံးဟာအင်အားချိန်ခွင်ကြအတာရဖို့ကြိုးစားနေကြတာတွေ့ရတယ်။တော်လိုင်းအင်အားစုတွေဟာပင်ပန်းနေကြပြီးအကဲဆက်တဲ့မဟာမိတ်တွေနဲ့ဆက်ဆံရေးဟာလည်းပြီးဆုံးသွားနိုင်တယ်။ဒါကြောင့်တော်လိုင်းအင်အားစုတွေအတွက်အချိန်နည်းလာပြီးအခွင့်အလမ်းကောင်းတွေလက်လွတ်ရနိုင်တဲ့အခက်အခဲနဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးရေးသားထားပါတယ်။
Tilo a quay gown in Lamalo Yabo, a quay lang on a payment to Azibo, so ye, a chat don't jago, load in Elo, some washing a sala ye that Tavare, Tamata Chagaro, and Ujiha, E. Urine, Mahabua, Nibuha, Jaja, Mahamapia, alone I bought Lubare, Mayoji Murri, then the Ari Shine, Mahabua, a singer who cacken I marry. Dazam, maybe a same Puba, some your Murigani, Mahabua, a singer on Los Ante Mare, Duya, Chat and Nine, maybe my main big good game was a nickel Kaima on Disabu Lubare. A main big taint of good game would Kaima Agami, Lena Yaka, Tauba Naimada, a tearside name ye so mumu Yashi Naima Pibare, Dadia Tagaro, a tearside name ye so mumu Yashi be so ye, a name ye rego, Oto Nine, Swanye Shide Sura, Nanganagago, Piata Nayamelo Suare.
Sang Bashin Duga, Mossi Doya Diurigo Kuka Tempia Tabare, Mossi Doya Diuriga, Saint Donzin Shide, but Hama Singa, Kota Puerigo, Pinsen Tisaubi, Mahabua can say a neetaba. Dudia Singa, Amyaji Share, Saint Pibi, Mimi Nemi Drema, and Akaima on Suzi Tisauga, Piao Jasin in a Yandugo, and Ane on Losan Yama Pipare. Dadia Singaro, Yandugo Tosis and Taikashin Pidelu, Sobare. Sambaye Sonda Maro, Dilau Pine Mu Bientani de Jarema, Chechinji Si Ya, Aumi Mujabu, Miolendaha, Miadamu Mishibabu, the Saint Yenti Saupu Lubame, NUG in Nene, a Chesai Nemi Iria Yashi on Song Yue B, Dianda Lenega in Azurine, Nangaye Si Ya, Mame Di Sauga, a Queen Langan Rigu, Don Chale, Mossi Donti Uriet, Dadia Singu, the Landin de Lu, Samba Shenduga, a Jambu Tabare, NUG Gons on Rigale,2023年2月1日，阿松平被曼尼阿勒表平曼尼路追缴他瓦的，阿里路撇拉布输赢，NUG尼呢阿切在南美瑞路阿巴的，大边NUG哈，但因他勒那个阿苏瑞呢，南安也是一个干大队嘛，尼比哈加加，马哈比哈加加，列队上月内马达阿松阿撇阿勒表平拉梅路，上巴县也没有黑呢，卢卡斯迈亚卢卡，超表他将巴克米亚。
我比对那样，个把人家嘛，米的面馆批发嘞，么家米嘛，棉花皮嘛，比啥物事都变麻烦。啊，苦了，面馆节马上要干了，真是麻烦。谁讲现在调查家空的木单不跟个人过下节，美国多了10亿美元的提息给巴嘞？ISP
ยกูเป็นอันนี้เสียละด้วยยามาที่ยกงเดิมมุดเดิมโอ้นั่นไงทุกอย่างจะด้วยเนี่ยนั่นเสียงจีเรียค่ะอเมริกันดอลลาร์10 บิลเลียนนี่ว่ากว่าหาเกี่ยวอะไรสกังซีทุกอย่างจะด้วยอย่าเสียละด้วยแต่ยุ่งในกงเดิมมุดเดิมโอ้อเมริกันดอลลาร์6 บิลเลียนจะไปเสียอะไรแต่ยุ่งก็ของธนาคารเสียละด้วยยามาที่ยกงเดิมมุดเดิมโอ้อเมริกันดอลลาร์10 บิลเลียนนี่ว่าเสียเรื่องพอบยาวอะไร สิ่งที่เก่งนั้นแท้ที่อยู่ก่อนท่านนายเก่งนั้นอ่ะล่าสุดนั้นสานเนี่ยท่านยานีว่าเลยยามากันนิบังส่งเนี่ยเวลาเด็กกงสีแดงกูที่อยู่ปากกาไม่แต่งแต่งตาลาบะสิ่งที่ก้าวเราที่ยังเว้นเต็มบูราเรียกว่าไม่แต่งแต่งตาบงยาว่าเลยที่ลูกว่าหันยาระยามาเนี่ยที่อยู่ในงานจ้าที่อาโม่กงสีแดงกูน้องเมียพี่อาจะเอาไม่ใช่ป่าเลย เดี๋ยวก็คงทำอะไรเช่นละด้วยยาคุปตันนี่เช่นละด้วยมาเยี่ยมากันนี่เดี๋ยวปักกูยี่สิบเอ็ดตัวอเมริกันดอลลาร์แตนลี่อาจจะเอาเต็มโบเกว่าเลยปีกันเรื่องนี้จงละกันเลยบีล่าสุดยี่สิบเอ็ดเต็มโบมูกาอเมริกันดอลลาร์นั่งสังหารงานนี้แตนเดียที่สี่เนี่ยว่าเลยเอาดูว่าละมาโรยี่สิบเอ็ดเต็มโบราณยาส่งพี่บีอเมริกันดอลลาร์แตนเดียจะเอาที่สี่เกว่าเลยสิ่งที่ก้าวเรายี่สิบเอ็ดเต็มโบราณนี่เป็นตัวบีที่ยังเว้นเสียงตัวทารามิโอไม่ใช่เป ချာကုံသွယ်မှုတံပိုးကွာဟနေတာကတရားမဝင်ကုံသွယ်မှုတွေအကြောင်းလို့ဆိုပါတယ်ဒီထဲမှာရေရှားရွှေနဲ့အခြားသတ္ထုတွင်းထွက်တွေလည်းပါနိုင်တယ်လို့ဖော်ပြထားပါတယ်ဒါကြောင့်နေဇက်ကတဆင့်တရုတ်ကိုတင်ပို့နေတဲ့မြေရှားသတ္ထုတွေဟာတရားမဝင်ကုံသွယ်မှုလို့ယူဆနိုင်ပါတယ်
စစ်ကောင်စီနဲ့တရားဥပဒေခုံသွဲရေးကို ISP မြန်မာကသုံးသပ်တင်ပြသွားတာပါအခုတော့ဒုကြစားမြတ်သတင်းတွေမလာပြီးမြန်မာပြည်ကပေးစာများအလဲရောက်ရှိလို့လာပါပြီ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရေးဖွဲ့လို့တဲ့အကြံပြုလို့တွေကိုမအေးတန်တဲ့ကျော်ကစူးစီးတင်ပြထားပါတယ
်ဒေးရဲ့ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ပြည်စုံမှန်ကန်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အတန်တွေရုပ်တန်တွေကိုကဘာကတိအောင်ချပြပေးပါလို့မြစ်တာရက်ခံခြင်းပါတယ်ကျွန်တော်အခုလိုစာရေးတာ VOA ပဲရှိပါတယ်အားကိုးပါတယ်ဗျာ VOA မိသားစုကျမ်းမာချမ်းသာရွှင်လန်းချမ်းမြေပါစေဆိုပြီးစာရေးလာပါတယ်စိန်ဝင်းဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOA ကိုချိုချိုသိနေကောင်းကျမ်းမာလားဗျာတဲ့မတွေ့ရတာမကြားရတာကြာနေပါပြီလို့ရေးလာပါတယ်ဟုတ်ကဲ့ပါသောရရှင်နေမင်းမင်းနေလို့ဖြစ်ပေးနေပါရယ်နော်ကိုကြော်ကြော်သိန်းအနားယူသွားပါရယ်နေကောင်းကျန်းမာလျက်ရှိပါရယ်ရှင်ကျွန်တော် view ကသတင်းထုတ်လွှင့်တင်ဆက်ပေးပုံနဲ့ပတ်သက်ပြီးတော့ဘဝင်မကြရေးလာတဲ့သူတယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါရယ်ခါလီဆိုတဲ့သောရရှင်ဖြစ်ပါရယ်မက်ဆေ့ချ်ကနေစာရေးပို့လာတာပါရှင
် view ကိုအမြဲအားပေးနေသူတယောက်ပါကျွန်တော်ကသတင်းတွေကိုတခုမှကြာနားထောင်ပါရယ်အကြံပေးချင်တာကသတင်းတွေကိုထပ်ခါထပ်ခါပြန်ပြောနေတာတွေသတိထားမိပါရယ်မနက်ပိုင်းသတင်းနဲ့ညနေပိုင်းသတင်းကကြွားချချက်မတွေ့ရပါဘူး။နားမထောင်ရသေးတဲ့သူတွေအတွက်ကအသည့်ဖြစ်နိုင်ပါတယ်။ကျွန်တော်လိုအမြဲနားထောင်နေသူတွေအတွက်ကတစ်ခါတလေအဆင်မပြေလို့ပါ။ဖြစ်နိုင်ရင်သတင်းကိုထပ်ခါထပ်ခါပြောနေမယ့်အစားအသည့်တွေကိုပို့ပြီးတင်ပြစေချင်ပါတယ်။အားပေးနေပါမယ်။ကျေးဇူးပါ
။ဟုတ်ကဲ့ပါကိုခါလေး။အဲ့မှလည်းအကြောင်းပြန်ပေးလိုက်တော့သူလည်းကျမရဲ့စာကိုဖတ်ပုံရပါတယ်နော်။လက်ညှိုးထောင်ပြလာတာတွေ့ရပါတယ်။ကျမတို့ကိုပြန်ပြီးတော့ပြန်ချားပေးလိုက်တာကတော့ကျမတို့ VOE ကနေပြီးတော့အပတ်စဉ်ကဏ္ဍတွေမှာတော့အစီအစဉ်တွေကိုမနေ့ညပြန်လွှင့်တာရှိပါတယ်။တလောကပဲသောရရှင်တယောက်စာရေးလာလို့လဲအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြန်ချားပေးပါသေးတယ်နော်။စာစင်တူရာမျိုးတော့ကျမတို့အခောက်တိုင်းပြန်ချားပေးမနေပါဘူး။ဒါကြောင့်မလို့ဒီစာမျိုးနောက်ထပ်ရေးလာရင်တော့လဲကျမ Messenger ကနေပြီးတော့စာနည်းနည်းတူတူပြန်ပြီးတော့ရှင်းပြပေးပါမယ်နော်။အခုတော့သူ့လိုပဲကြည်ကျင်နေမဲ့သောရရှင်တွေအတွက်ကြားအောင်လို့လဲကျမဒီလေးလိုင်းပုံကနေထုတ်လွှင့်ပေးလိုက်ပါတယ်။အခုလိုမျိုးစာရေးဆက်သွယ်ပြီးတော့အကြံပြုလာတာကိုအထူးကျေးဇူးတင်ပါတယ်ရှင်။ကျွန်တော်ကထင်လဲအောင်ပါ VOA အစီအစဉ်ကို YouTube ကနေနေ့စဉ်ကြည့်ပါတယ်ဆိုတဲ့သောရရှင်ကအရင်ကတော့ Facebook ကနေကြည့်ခဲ့တာတဲ့။စာတော့စိတ်ထဲရှိတာတိတ်ပြီးမရေးရဲပါဘူး။တနည်းအားဖြင့်နေစောင့်ကြည့်နေမှာစိုးလို့ပါတဲ့။ဒီစာလေးဖတ်တော့ကျွန်မရုတ်တရက်ပဲ။အော်မစိုးရိမ်ပါနဲ့ Facebook ကနေစာရေးတာကျွန်မတို့စီကိုစာရေးလို့ရပါတယ်လို့ပြန်ရေးမလို့ပါပဲ။ဒါပေမဲ့ဘာမှမရေးလိုက်တော့ပါဘူး။စင်စားကြည့်လိုက်တော့လေတကယ်တမ်းမတော်တဆအဖမ်းခံရတာမျိုးဆိုရင်တယ်လီဖုန်းထဲကဒီ Facebook တို့ Viber တို့အဲ့ဒါမျိုးတွေအကုန်လုံးပြန်လှန်စစ်ဆေးပြီးတော့မှဒီနှိပ်စက်ခံရတယ်ဆိုတဲ့သတင်းတွေလည်းအခိုင်အမာရရှိထားလို့ဖြစ်ပါတယ်เนาะဒါကြောင့်မလို့ဘလို့အချက်တွေကြောင့်ဘလို့မျိုးနှိပ်စက်ညှဉ်းပန်းနေဆိုတာမသိရတဲ့အတွက်ကြောင့်မလို့ဘသူရဲ့လုံခြုံရေးကိုမှကြားထဲကနေဝင်ပြီးတော့အာမခံလို့မရဘူးဆိုတာကိုလည်းစိတ်ထဲမှာသတိရလိုက်လို့ဖြစ်ပါတယ်เนาะအနေရကြကနေထိုင်နေကြရတဲ့သောရရှင်ဒီအားလုံးရဲ့အခက်အခဲလဲနေတိုင်းတွေးမြင်ပြီးတော့ကြားသိနေရပါတယ်ရှင်။သောရရှင်တယောက်စာတော်တော်လေးရေးလာတဲ့သောရရှင်အစာလေးကိုတလက်စာနဲ့ဖော်ပြပေးသွားခြင်းပါတယ်။ဒီသောရရှင်က VOE ကနေတဲ့ VOE ပေးစာအစီအစဉ်လိုမျိုးနိုင်ငံတကာခေါင်းဆောင်ကြီးတွေထံကိုမြန်မာပြည်သူတွေရဲ့ပေးစာဆိုပြီးတော့အထူးအစီအစဉ်တစ်ခုအင်္ဂလိပ်လိုလွှင့်ပေးရင်ကောင်းပါမယ်တဲ့။ဒါကတော့သူ့ရဲ့ဖြစ်စေခြင်းနဲ့ဆန္ဒကိုပြောလာတာဖြစ်ပါတယ်။VOA မင်္ဂလာပါပေးစာကဏ္ဍတွေစာလေးပေးပို့ခြင်းလို့ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုနဲ့ပတ်သက်ပြီးတော့စာရေးလာတာဖြစ်ပါတယ်။သူကနိုင်ငံဦးကျော်စင်သားရဲ့မေးမြန်းခန်းမှာဖြေကြားထားတဲ့နိုင်ငံရေးလေးလာသုံးသက်သူဦးရထွန်းအတွက်စကားလက်ဆောင်လေးပါခြင်းပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA မြန်မာပြည်ကပေးစာကဏ္ဍတွေစာလေးပေးပို့ခြင်းလို့ပါ။ဒီဇင်ဘာနှောင်းပိုင်းကလွှင့်သွားတဲ့ဦးကျော်စင်သားရဲ့မေးမြန်းခန်းမှာနိုင်ငံရေးလေးလာသုံးသက်သူဦးရထွန်းဆိုတဲ့အတွက်စကားလေးလက်ဆောင်ပါခြင်းလို့ပါ။မင်းမြန်ငန်းမှာပြောဆိုသွားတာတွေကနှစ်ပေါင်းများစွာဂတိမသိငင်းညမှုကိုအမှန်တကယ်မလိုလားတပုဒ္ဓမာစစ်တပ်ရဲ့အကြောင်းကို ဒီချိန်ထိမသိကြအောင်ဆောင်ပြီးတော့များတုံ့တက်ပြောဆိုနေလားထင်ရပါတယ်။တိုင်းသားလက်နက်ကိုင်တွေကိုဖိတ်ခေါ်တဲ့ညဉ့်ညံရေးဟာ뇌ဥတော်လိုင်းမှာပေါ်လာတဲ့ PDF တွေကိုဖြိုခွဲဖို့ဆိုတာတိတာလွန်းနေတာတော့မှဖိတ်ခေါ်တာကိုမလာခဲ့တဲ့တိုင်းသားတွေဘက်ကပဲမှားတယ်လို့ပြောဆိုပြီးတော့ဆက်ကဆဘက်ကိုယိုင်ကျင်နေတဲ့အပြောမျိုးတွေဆင်ကျင်ပေးပါလို့ဒီ뇌ဥတိုက်ပွဲကရှေ့ဆက်ဆက်ကလူကြီးဆိုတဲ့သူတွေမစည်းလုံးမမှန်ကန်တဲ့စဉ်းစားမှုတွေကြောင့်ဒီနေ့ခေတ်လူငယ်လေးတွေဆုံးရှုံးမှုများခဲ့ရပါပြီ။သုံးသက်ပြောဆိုရဲဆိုရင်လည်းဓမ္မဘက်ကယက်တီတဲ့ပြောဆိုသုံးသက်မှုတွေလုပ်ပြီးတော့တိုက်ပွဲဝင်နေတဲ့လူငယ်တွေကိုအားပေးပြီးပါလို့ပြောပြစီ
။ဟုတ်ကဲ့ပါဒီသောရရှင်ကအဆင်ပြေမယ်ဆိုတနင်္လာနေ့မှာလွှင့်တဲ့မနက်ပိုင်းအစီအစဉ်လေးမှာဖော်ပြရကျင်းပါတယ်။ဟုတ်ကဲ့ကျမတို့ကမြန်မာပြည်ကပေးစာများအစီအစဉ်ကငကိုမူရင်းတနင်္ဂနွေညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးတာဖြစ်ပါတယ်နော်။ဒါကြောင့်မလို့ပြန်လွှင့်အစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာနားဆင်ရတာဖြစ်ပါတယ်။ဒါမဲ့လဲစာရီဖော်ပြတဲ့နေရာမှာကျမတို့စီကိုအရင်ရောက်ရှိနေတဲ့စာရီကိုအရင်ပထမဖော်ပြပေးတာဖြစ်ပြီးတော့နောက်ပြီးတော့ကျမတို့အခုလိုအစီအစဉ်ထုတ်လွှင့်ပေးတယ်ဆိုတာကလည်းဒီသတင်းပတ်တွေမှာကြိုပြီးတော့ဒီအစီအစဉ်တွေစာရီကိုရှာထားရတယ်စာရီကိုပြန်ထားရတယ်အသံတွေကိုဖတ်ထားရတယ်ဒါမျိုးနဲ့အစီအစဉ်တစ်ခုကိုပြီးမြောက်အောင်လို့ပြုလုပ်ထားရတာဖြစ်တဲ့အတွက်ကြောင့်မလို့ချက်ချင်းစာရီတဲ့စာရီချက်ချင်းပါမလာတာမျိုးတွေရှိပါတယ်နော်ဒါကြောင့်မလို့နားလည်ခွင့်လွန်စေချင်ပါတယ်ဘရရှင်နေမြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးကြတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေနောက်ပြီးတော့သူတို့လူမှုဘဝနေစဉ်ကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေလည်းအများအပြားပါရှိပါတယ်နော်။အဲ့ဒီကစာတချို့ကိုလည်းအများအပြားဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးနေပါတယ်။အာမြင့်သူဆိုတဲ့သောရရှင် VOE ကိုရေးလာတာကတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုအရင်ကစာရေးပူပါတယ်။ပြက်ကြိန်နဲ့ရဘူးပါတယ်။အာနာသိမ်းထားတဲ့အတိုင်းပြည်မှာအသက်ရှင်ရတာလူဖြစ်ရတာစိတ်သက်ကြမိပါတယ်တဲ့နောက်ထပ်သောရရှင်တယောက်ကတော့ကချင်တိုင်းရင်းသားတယောက်ဖြစ်ပါတယ်နှွေဦးတော်လည်ရေကိုထောက်ခံအားပေးသူပါဆိုပြီးတော့ NUG နဲ့ပတ်သက်လို့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးလာပါတယ
်ကျွန်တော်ကကချင်တိုင်းရင်းသားတယောက်ဖြစ်ပြီးတော့နှွေဦးတော်လည်ရေကိုထောက်ခံအားပေးရသူပါ NUG နဲ့ပတ်သက်ပြီးတော့အနည်းငယ်မျှတင်ပြပါရစေရန်ကြီးလီကဘယ်ကအချက်လက်တွေကိုကြည့်ပြီးတော့ရကန်လုံးတွက်ထားလဲမသိပါဘူးတကယ်တော့သူပြောသလောက်ထိန်းချုပ်နိုင်မှုမရှိဘူးဆိုတာကျွန်တော်ကချင်းပြည်နယ်ထဲမှာရှိတဲ့စစ်တပ် gate တွေကိုကြည့်ုံနဲ့သိနိုင်ပါတယ်ပြီးတော့မြို့နယ်တိုင်းမှာဗန်စနစ်နဲ့အုပ်ချုပ်မှုဆိုင်ရာလုပ်ငန်းတွေကလည်းပုံမှန်ဖြစ်နေပါတယ်အခွန်ခတွေလည်းပြီးနေကြရတာပါပဲ NUG ရုံးဆိုတာလည်းတခုမှမတွေ့သေးပါဘူးဒါကိုရရင်တော့ဘလောက်ထိန်းချုပ်နိုင်ပြီဆိုပြီးတော့မန်တက်မနေကြစေချင်ပါဘူးနိုင်ငံတကာရေးထက်ပြည်တွင်းတော်လှန်ရေးကိုပို့ပြီးတော့အာရုံစိုက်စေချင်ပါတယ်ရသမျှရမုံငွေကိုပြည်တွင်းတော်လှန်ရေးအတွက်အသုံးပြုစေချင်ပါတယ်လက်ရလက်ရနဲ့ဟိုနိုင်ငံသွားလိုက်ဒီနိုင်ငံသွားလိုက်မလုပ်စေချင်ပါဘူးremote control နဲ့အစိုးရလုတ်ချင်လို့မရဘူးဆိုတာသဘောပေါက်စေချင်ပါတယ်။ VOE ဝိုင်းတို့သားတွေကြမ်းပါပါစေ
။ဒီသောရရှင်ကတော့ကျွန်တော်ရဲ့ Facebook အကောင့်နံပါတ်ကိုမဖော်ပြစေလို့ပါခင်ဗျားလို့လည်းရေးလာပါတယ်။ဒါကတော့သောရရှင်နေ NUG ကြားဖြတ်အစိုးရအပေါ်မှာသူဘဝင်မကြတာလေးတွေကိုသူ့ဘက်ကနေစာရေးပြီးပြောလာတာဖြစ်ပါတယ်။သောရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bambi@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOE Bambi's News ဆိုရယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOE မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOE မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။
ကျမတို့ရဲ့ VOA app နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မပြီးမပေးစာတွေကိုမအေးတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးကမ္ဘာတလောကထူးခြားစမ်းပြတဲ့သတင်းလေးတွေကိုတင်ပြပါဦးမယ်အိန္ဒိယနိုင်ငံတဝန်ဆင်နွှဲကြတဲ့ဟိုလီပွဲတော်အယောင်တွေနဲ့ပတ်ဖြန်းကြတဲ့ဟိန္ဒူသံဃာပွဲတော်ကိုရှေးဟူဆင်လာရအယောင်တောက်တောက်တွေကိုထိတွေ့ကိုက်တွေ့တာတားမြစ်ခံထားတဲ့မုဆိုးမတွေလည်းပါဝင်ဆင်နွှဲခဲ့ကြပါတယ်ဘမ်ဘလီဘီးစ်ပြားတွေဟာပေရီတွေကိုဖြည့်ရှင်းနိုင်မှသာမကကောင်းတဲ့ကောင်တက်ကျွမ်းလာတဲ့ပညာကိုလက်ဆင့်ကသင်ကြားပေးနိုင်တဲ့ဆိုတာလန်ဒန်မြို့ Queen's Mary တက်ကသူကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့မတ်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံတဝန်းဆင်နွှဲကြတဲ့ဟိုလီပွဲတော်အယောင်တွေနဲ့ဖျက်ဖျင်းကြတဲ့ဟိန္ဒူကြံပွဲတော်ကိုရိုးရာအစဉ်လာရအယောင်တောက်တောက်တွေကိုထိတွေ့ကင်တွေ့တာတားမြစ်ခံထားရတဲ့မုတ်ဆိုးမတွေလည်းပါဝင်ဆင်နွှဲခဲ့ကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒေ့ရှ်ပြည်နယ်မှာရှိတဲ့ရှေးဘာသာရေးမြို့ Vrindavan မှာကျင်းပတဲ့ဟိုလီပွဲတော်မှာဝင်ရောက်ဆင်နွှဲခဲ့ကြတာပါ။ရှေးရိုးဆင်လာအဖြစ်အိန္ဒိယနိုင်ငံမှာမုတ်ဆိုးမတွေကိုတဦးတည်းတိကျခွဲကန့်သက်ချက်တွေနဲ့နေထိုင်စေပြီးတော့အဖြူရောင်လိုအယောင်မရှိတာတွေကိုပဲဝစ်ဆင်စေပြီးအယောင်တွေနဲ့ထိတွေ့ကင်တွေ့တာနဲ့အခုလိုပွဲတော်တွေမှာပါဝင်ဆင်နွှဲတာကိုလည်းတားမြစ်ထားတာပါ။အကြောင်းတော့မုတ်ဆိုးမတွေရှိနေရင်နမိတ်မကောင်းဘူးလို့ယူဆတာကြောင့်ဖြစ်ပါတယ်။မုတ်ဆိုးမတွေကိုလူတိုင်းဝန်းကဖဲချင်းလေးရှိပြီးဘယ်ရွယ်ပဲဖြစ်ဖြစ်လေးယောက်ကြားတေလို့မုတ်ဆိုးမဖြစ်သွားတာနဲ့အလှပအစင်တစားတွေဝစ်လို့မရတော့ပဲအဖြူရောင်ကိုသာဝစ်ဆင်ကြရတာပါ။ဟိုလီပွဲတော်ကိုမတ်လ6ရက်နေ့ကနေ10ရက်နေ့အထိအိန္ဒိယနိုင်ငံတဝန်းနေရာမျိုးစုံမှာဆင်နွှဲကြပြီးဟိန္ဒူတန်တားကြီးတွေကမိစ္ဆာဘုရင်နဲ့ဘုရင်ညီမတော်ဟိုလီကာကြရှုံးတဲ့အထိမ်းအမှတ်အနေနဲ့ပြည်သူပြည်သားတွေကစေအောင်စုံတွေပတ်ဖြန်းပြီးဆင်နွှဲကြတဲ့နေ့လည်းဖြစ်ပါရဲ့ရှင
်။ဂရိနိုင်ငံကလစီတီမြို့မှာလည်းဆေးဆိုးထားတဲ့ဂျုံမှုန့်တွေနဲ့ပတ်ဖြန်းတဲ့ပွဲတော်တစ်ခုကိုပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းကကျင်းပခဲ့ပါတယ်။အေသင်မြို့အနောက်ဘက်မိုင်120ကျော်အကွာကကလစီတီစိတ်ကမ်းမြို့မှာကျင်းပခဲ့တာဖြစ်ပြီးတော့ Clean Monday လို့ခေါ်ဆိုတဲ့ဒီပွဲတော်ကို Carnival ပွဲတော်ပျော်ဝဲရွှင်ပွဲရာသီပြီးဆုံးတာနဲ့ Greek Orthodox Christian ဘာသာရဲ့ဝါလာရာသီအစားအဖြစ်တတ်မှတ်ဆင်နွှဲကြတာပါ။ပါဝင်ဆင်နွှဲသူတွေအနေနဲ့ရေကူးမြန်မှန်တွေဆေးပေတာခံနိုင်တဲ့အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားပြီးတော့ဆေးဆိုးထားတဲ့ဂျုံမှုန့်တွေနဲ့ပတ်ဖြန်းကြတာပါ။နှစ်စဉ်ကျင်းပတဲ့ဒီပွဲကိုပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတော့ကိုဗစ်ကပ်ရောဂါကြောင့်ပွဲတော်ကျင်းပတာကိုရပ်နားထားခဲ့ရပါတယ်။အခုလိုရိုးရာပွဲတော်ကို19ရာစုနှစ်အတွင်းဂရိနိုင်ငံဟာအော်တိုမန်အင်ပါယာလက်အောက်ကျရောက်နေတဲ့အချိန်မှာစတင်ခဲ့တယ်လို့ယုံကြည်ရပြီးတော့အဲ့ဒီအချိန်တုန်းကအော်တိုမန်အုပ်ချုပ်သူတွေကကာနီဗယ်ပျော်ပွဲရှင်ပွဲတွေကိုပိတ်ပင်ထားခဲ့တာပါ။ဒါပေမဲ့လည်းဒေသခံတွေကတော့အော်တိုမန်အုပ်ချုပ်သူတွေရဲ့အမိန့်ကိုဆန့်ကျင်ပြီးမျက်နှာတွေကိုပြာရီဖြန့်ပတ်လမ်းပေါ်မှာအကတွေဆင်နွှဲပြီးပွဲတော်ကိုကျင်းပခဲ့ကြတာပါခင်ဗျာ
။ဘမ်ဘီဘီးစ်ပြားတွေဟာပဟေလီတွေကိုဖြည့်ရှင်းနိုင်ုံသာမကတကောင်နဲ့တကောင်တက်ကျွမ်းလာတဲ့ပညာကိုလက်ဆင့်ကမ်းသင်ကြားပေးနိုင်တဲ့ဆိုရာကိုဗြိတိနေဂန်လန်တန်မြို့ Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။ Bamboo Bees ပြားတွေဟာစုအဖြစ်ထားရှိတဲ့အချိုတရားကလေးကိုရဖို့အတွက်အနီရောင်ခလုတ်လေးကိုဘိန်းဝိုင်းထဲမှာတွန်းပြီးလှည့်နိုင်တယ်လို့အောင်မြင်သွားတဲ့အကောင်လိုလိုက်လို့ဖို့တခြားပြားတွေကိုလည်းသင်ကြားပေးနိုင်တာပါ။အခုလိုနီးနဲ့စမ်းသက်တာမှာပြား98ရာခိုင်နှုန်းဟာတရားကလေးကိုရအောင်လုပ်နိုင်ခဲ့တယ်ကိုတွေ့ရှိခဲ့ရပါတယ်။အခုလိုလေးလာချက်ကြောင့်ဖျားတွေဟာမြက်တွေလိုတခြား primate နို့တိုက်သရဝါတွေလိုပဲသင်ယူနိုင်တဲ့ဉာဏ်စွမ်းရှိတယ်လို့ယူဆနိုင်တဲ့အကြောင်း Queen Mary တက္ကသိုလ်ကသုတေသနပညာရှင်ဒေါက်တာ Alice Bridges ကပြောပါရယ်ဖျားတွေရဲ့အုံနောက်ဟာပင်အပ်ဖျားရဲ့ထိတ်လောက်ပဲရှိပေမဲ့လို့အခုလိုအမူချင်းကိုလုတ်ပြနိုင်တဲ့အတွက်လဲအံ့ဩလောက်စရာဖြစ်ပါတယ်လို့ဒေါက်တာ Bridges ကပြောပါရယ်ဒီလိုအမူချင်းကနေနောက်ထပ်ယူဆနိုင်တာတစ်ခုကတော့ဖျားတွေအနေနဲ့လူတွေလိုပဲယဉ်ကျေးမှုရှိနိုင်ပြီးအင်းဆက်ပိုးမွားအတိုင်းဝိုင်းအတွင်းမှာလူတွေလိုပဲအခုလိုအမှုချင်းတွေပညာတွေကိုကူးဆက်သွားအောင်လုပ်နိုင်တဲ့အကြောင်းနဲ့လူတွေဟာလည်းကိုယ့်ဘာသာကိုထင်တယ်လို့ကြီးတော့အစစ်မြစ်တရားဝါမဟုတ်တဲ့အကြောင်းသုတေသနပညာရှင်တွေကသုံးသပ်ကြပါရဲ့ရှင်။
မေရိကန်နိုင်ငံကနှင်းအများကြီးကြပြီးအေးခဲတဲ့နေရာတွေမှာ scheduling လို့ခေါ်တဲ့ဒီကဲပြင်ပေါ်မှာမြင်းစည်းသူကကျိုးနဲ့ဆွဲတဲ့နောက်ကိုနှင်းလျှောလိုက်စီရတဲ့ကစားနည်းတစ်မျိုးကိုစောင်းရသည်မှာနှစ်ဆင်ကျင်းပလေးရှိပါတယ် Rocky တောင်တန်းတွေတည်ရှိရာအမေရိကန်အနောက်အလယ်ပိုင်း Colorado ပြည်နယ်ကရှေးဟောင်းသမိုင်းဝင် Leadville မြို့လေးမှာပြီးခဲ့တဲ့ပတ်ကဒီကစားပွဲကိုကျင်းပခဲ့ပါတယ် Leadville မြို့ကလေးဟာအမြင့်ပေ1000ကျော်မှာတည်ရှိပြီးတော့မြောက်အမေရိကတိုင်းမှာတော့အမြင့်ဆုံးနေရာမှာတည်ထားတဲ့မြို့လို့မှတ်ယူကြပါတယ်ဒီမြို့မှာ scheduling ကစားနည်းကို1949ခုနှစ်ထဲကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ပါဝင်သူတွေအနေနဲ့မြင်းစည်းတဲ့သူဆွဲတဲ့နောက်ကိုစကိတ်လိုက်စီးရတဲ့အပြင်အရှိန်နဲ့စင်ကြေရှော့တွေပေါ်ခုံတာတိုင်ထောင်ထားတဲ့နေရာတွေကိုမွေလိမ်မွေကောက်ဖြတ်ရတာတွေအပြင်အမှတ်ရဖို့အတွက်ဂွင်းလေးတွေကိုလက်နဲ့ချိတ်ရတာမျိုးတွေပါဝင်ပါတယ်ဒီကစားနည်းဟာဥရောပမြောက်ပိုင်းစကန်ဒီနေးဗီးယားတိုင်းပြည်တွေကရိုးရာကစားနည်းကိုအတူယူခံနီးထားတာဖြစ်ပြီးတော့တချို့မျိုးတွေမှာကျင်းပတဲ့ပွဲတွေမှာတော့အချိန်နဲ့အမြန်ပြန်ရတာမျိုးတွေပါပါဝင်ပါတယ်စူဂျေးအနေနဲ့ကတော့ငွေသားတွေပစ္စည်းတွေပေးလေရှိပါတယ်ခင်ဗျာ
ထူးခြားစားပြသတင်းတွေကိုမခင်ဖြူထွေးနဲ့ကိုငင်းချန်တို့တင်ဆက်ခဲ့တာပါအခုတော့သတင်းချုပ်ချုပ်ကိုကိုသားညူကပြောပြပေးပါအောင်မယ
်ယူကရိန်းနိုင်ငံတွင်ကြမ်းဖက်မှုတွေအတွက်ရုရှားကိုတစ်ချိန်မဟုတ်တစ်ချိန်တော့အရေးယူအပြစ်ပေးရမယ်ဆိုပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောပါတယ်ရုရှားရဲ့စနေနေ့ကပြစ်ခတ်တဲ့လက်နက်ကြီးတွေကြောင့်ကာဆန်ဒေသမှာဇီဝထွက်ကြတဲ့ပြည်သူတွေရဲ့အသက်တွေဆုံးရှုံးခဲ့ရတယ်ယူကရိန်း၃ဦးထက်မနည်းသေဆုံးခဲ့ကြရတယ်ဆိုပြီးတော့စနေနေ့သူ့ရဲ့နေ့စဉ်မေးခွန်းမှာသမ္မတကပြောပါတယ်ဇဗရီရှားမျိုးရဲ့ကယ်ဆယ်ကူညီဌာနတစ်ခုကိုရုရှားဒုံးကြီးစတင်ထိမှန်ခဲ့တယ်လို့ပဲနေဆက်တလျှောက်မှာလည်းလူတွေထိတ်လန့်ထွက်ပြေးကြအောင်လို့ကျွော်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်ဆိုပြီးတော့ယူကရိန်းသမ္မတကစနေနေ့မိန့်ခွန်းမှာပြောဆိုပါရတယ်။ဆွစ်ဇာလန်နိုင်ငံလုံးလက်နက်တွေယူကရိန်းကိုပို့မှုတားမြစ်ချက်ပေါ်မှာဆွစ်ဇာလန်သမ္မတအလန်ဘတ်ဇက်ကခုခံပြောဆိုပြီးတော့ဂျာနီရက်တည်မှုမူဟာအရင်ကတည်းကပို့ပြီးတော့သူတို့အတွက်ရေးပါလာတယ်လို့တနုနေနေ့အင်တာဗျူးတစ်ခုမှာပြောထားပါရတယ်။ဆွစ်ဇာလန်လို့လက်နက်တွေစစ်ပွဲတွေမှာအသုံးမပြုရဘူးလို့လည်းအပတ်စဉ်သတင်းစာတစ်ခုနဲ့မင်းမြန်ကမ်းမှာသူကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022တိကျပါခင်ဗျာ2021ဖေဖော်ဝါရီကစပြီးတော့ဗမ်လိုက်ဂျာနီမှုဆိုတဲ့ဆွစ်ဇာလန်နိုင်ငံရဲ့ရှေ့ကြားတဲ့အစင်လာပေါ်မှာအတော်လေးအငင်းပွားပြောဆိုမှုတွေရှိနေပါတယ်။ရိုဂျာထောင်နဲ့အင်ယာမဲ့ဖြစ်ခဲ့ရတဲ့ရိုဂျာစကန်တွင်းကမိလောင်မှုဟာတမင်စီစဉ်ဆောင်ရွက်တဲ့ရှို့မီအဖျက်လို့ရဖြစ်တယ်ဆိုပြီးတော့စုစမ်းရေးအဖွဲ့ကတင်းနုံနေမှာပြောပါတယ်။အခုနှစ်မတ်လ9ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဂျာဒုက္ခဆက်စကန်တွင်မိလောင်လို့လူနေအင်ချီ2800လောက်နဲ့ဆေးရုံစည်းကမ်းနဲ့စာတင်ကြောင်းအပါဝင်အဆောင်90ကျော်မိလောင်ဆုံးရှုံးခဲ့ပါတယ်။ဒုက္ခဆက်12000ကျော်လဲနေစရာမဲခဲ့တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။ဗန်နိုင်းရဲ့အချက်ကြုံတွေ့နေရတဲ့ Silicon Valley Bank ကိုပြည်တော်စုအစိုးရအနေနဲ့ငွေကြေးကြားကန့်ထောက်ပံ့ပေးမှာမဟုတ်ဘူးလို့အမေရိကန်ဗန်နိုင်းဝန်ကြီးဂျနက်ယက်လင်းကပြောဆိုပါတယ်။ဒါပေမဲ့လို့လဲစုငွေတွေဆုံးရှုံးမလားဆိုပြီးတော့စိတ်ပူနေတဲ့သူတွေအတွက်ကူညီဆောင်ရွက်ပေးမယ်လို့တော့သူကအာမခံပါလေ။ငွေကြေးစနစ်တည်ငြိမ်ထိန်းချုပ်ပေးနေရတဲ့ agency တစ်ခုဖြစ်တဲ့ FTIC ကဒေါ်လာ2သိန်းခွဲအထိကိုစုငွေတွေအတွက်အာမခံပေးပါလေ။ဒါပေမဲ့လဲဒီပမာစင်းဖွင့်ထားတဲ့ကုမ္ပဏီတွေနဲ့ချမ်းသာသူတွေကတော့သူတို့ဗန်စင်းမှာဒီပမာဏထက်ပိုပြီးတော့များပါလေ။အခုဖြစ်စဉ်ဟာလွန်ခဲ့တဲ့15နှစ်လောက်ဗန်နိုင်းအကြက်တဲကြုံစင်ကအခြေအနေမျိုးနဲ့အတော့ကိုကွာခြားတယ်လို့ဗန်နိုင်းဝန်ကြီးယလင်က CBS သတင်းဌာနရဲ့ဒီ Face the Nation interview မှာပြောပါတယ်ဒါကြောင့်လည်းပဲအဲ့ဒီတုန်းကအမေရိကန်စုအနေနဲ့ဘန်တွေကိုငွေကြေးကြားကန့်ပေးသလိုမျိုးလုပ်ဖို့အစီအစဉ်မရှိဘူးလို့ပြောဆိုပါတယ်ခင်ဗျာ
သတင်းကြီးချုပ်ကိုကိုသားညင်ဦးကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ပေးမှုကနန်းလောင်ဖြစ်ပြီးအတန်ဖတ် engineer တွေကတော့ Nick Ivanov နဲ့ Zubel Rap Tayap တို့ဖြစ်ပါတယ် VOA American တိုင်းရဲ့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ line to meter 30နှစ်လိုက်ဒိုမီတာ48အပြင်ပိုက်လမီတာ190နဲ့ VO ရဲ့ Facebook ကနေတိုက်ရိုက်လှုပ်တွင်ကြတာပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေ။ဒီတွင်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.